Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ15ရက်ကြာရာပိုင်းညဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00အထိလိုင်းတူမီတာ2432.40ရိုးကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းလေးတွေမှာတော့ရုရှားသရှူအောင်တယောက်ကိုဗြိတိန်နိုင်ငံမှာစိတ်ခက်လှုပ်ချမ်းမှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံမှာသာမကအမေရိကန်ပြည်ထောင်စုဂျာမနီနိုင်ငံတို့ကလည်းရုရှားပေါ်ပြစ်တင်ပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံကိုတရားမဝင်ရောက်နေတဲ့မွတ်စလင်ရှေ့ပြောင်းဝင်ရောက်သူတွေကိုနေရာပြန်ပို့ဖို့အိန္ဒိယနိုင်ငံရဲ့ပါတီတစ်ခုကဒီကနေ့ပဲတောင်းဆိုဆန္ဒပြပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူချင်းညာပြီးသွားမှာပါ
။ကောင်းပါပါရှင်။ကရင်ပြည်နယ်ဖားပုံခရိုင်မှာတိုက်ပွဲတွေညင်တဲ့သွားပေမဲ့လို့အစိုးရတပ်မတော်ဘက်ကရှေ့ဆက်တိုးလာရင်တင်းမာမှုတွေထပ်ဖြစ်လာနိုင်တယ်လို့ KNU ကပြောဆိုလိုက်ပါတယ်
။ပြောမယ်ဆိုလို့ရှိရင်တော့ဖက်တရဲ့လုံရှားမှုတွေကတစ်ဖက်နဲ့တစ်ဖက်ကစီးကင်းပြီးနိုင်ပြီးမှဆောင်ရွက်တော့ဘူးတော့
KNU ရဲ့ဒုဥက္ကဋ္ဌဘဒုဆော့ကွဲထွင်းပြောသွားတာကိုနောက်ပိုင်းမှာအပြည့်စုံကြားမှာပါ။ဒါအပြင်ဥရောပတမကဒုတိယအကြိမ်မြောက်ပေးအပ်တဲ့ Human Award ညင်ချမ်းရင်းတဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကဘယ်သူတွေရသွားပါသလဲ။အမေရိကန်နဲ့မြောက်ကိုရီးယားစိတ်တီးဆွေးနွေးပွဲဖြစ်လာနိုင်ခြင်းပေါ်တရုတ်တွေသဘောထားကဘယ်လိုရှိနေသလဲဆိုတာနဲ့ဝါရှင်တန်မြို့တော်ကပြည်သူစာကြည့်တိုက်တွေရဲ့အခြေအနေကိုလည်းနောက်ပိုင်းမှာကြားမှာပါ။ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့နဲ့မြောက်ဆုံးရသတင်းတွေကိုကွန်ရီးနဲ့ကိုမင်းတို့ကပြောပြပေးကြပါအောင်ရှင်။
ရုရှားသရှူအောင်တယောက်ကိုဗြိတိန်နိုင်ငံမှာအစိတ်ကပ်လှုပ်ချမှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံသားမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားပေါ်ပြစ်တင်ပြောဆိုလိုက်ကြပါတယ်ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာပထမဆုံးချိန်အာယုံကျော်ထိခိုက်စေတဲ့ဓာတ်ရုစိတ်သုံးတက်ခတ်မှုဖြစ်နေလဲပြောဆိုခဲ့ကြတာပါတက်ခတ်မှုမှာရုရှားရဲ့ပတ်သက်မှုဟာရှင်းပြစရာမလိုတဲ့လုပ်ရဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူရယ်မာခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလိုပူးတွဲထုတ်ပြန်တဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်တက်ခတ်မှုနဲ့ပတ်သက်တဲ့မေးခွန်းတွေအတွက်ရုရှားအနေနဲ့ဖြေပေးဖို့လဲတောင်းဆိုခဲ့ကြတာပါရုရှားဆိုရတော့သူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားပါတယ်ရုရှားထောက်လိုင်းရောင်းဆာဂေးစကရပါနဲ့တမိဖြစ်သူယူလီယာတို့ကိုတော့ဒီလာဆမ်းမိုင်မှာပဲဆရက်စပူရီမျိုးကခုံလိုင်းရတစ်ခုပေါ်မှာဒရိလေမြင်မျောနေတာတွေ့ခဲ့ရတဲ့အတွက်စီးရုံကိုအရေးပေါ်ပို့ဆောင်ခဲ့ရပြီးဝေနာပြင်းထန်တဲ့အတွက်လည်းအခုချိန်ထိကုသမှုခံယူနေရဆဲပါဒါလူစိတ်သိမှုကိုအရေးပေါ်အကူအညီပေးခဲ့တဲ့ရဲတပ်ဖွဲ့ဝင်တူပါဝင်လူများပြလဲနေထိုင်မကောင်းဖြစ်ခဲ့ကြပါတယ်ဒီချိန်ကစီးကာလာမှာတပ်ထမရေးတင်းမာမှုတွေအပြင်းထန်ဆုံးဖြစ်ခဲ့တဲ့1982ခုနှစ်နောက်ပိုင်းအများဆုံးဖြစ်တဲ့ရုရှားတပ်ထမ23ရောက်ကိုနှင်ထုတ်ဖို့ပါဝင်တက်ခိုက်မှုအတွက်ဗြိတိန်ဝန်ကြီးချုပ်ကတော့စက်တိုက်ဆိုသလိုတုံ့ပြန်နေတာပါရုရှားနိုင်ငံကြီးဝန်ကြီးကတော့လက်တုံ့ပြန်တဲ့အနေနဲ့ပြည်ရှာတာဝန်တွေကိုလည်းမချခင်နှင်ထုတ်မယ်အကြောင်းပြောဆိုခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ရဲ့လှုပ်ရဟာရိုင်းဆိုင်တဲ့အပြုအမူဖြစ်တယ်လို့ဥရောပသံတမန် EU ဖော်ဝင်ဖြစ်ကနေနှုတ်ထွက်မဲ့စီစဉ်နေပတ်သက်လို့ညှိနှိုင်းရမှာအခက်ကြုံနေရတာကနေအာရုံလွှဲဖို့ကြိုးပမ်းမှုဖြစ်နေလဲရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ပဲမော်စကိုမြို့တော်မှာပြောဆိုခဲ့တာဖြစ်ပါတယ်
ဆီးရီးယားနိုင်ငံမြို့တော်အနီးတပုံတွေထိချုပ်ထားရတော့စုံနေမျိုးကိုဆိုရတက်တွေဆက်လက်ထိုးပေါက်နေချိန်မှာပဲဝိုင်းရံပိတ်ဆို့ခံထားရတဲ့ကုတာရှေ့ပိုင်းဟီမိုရီယာအရက်မှာပြိမိနေသူရသားထောင်ပေါင်းများစွာဒီနေ့ပဲထွက်ပြေးခဲ့ကြတယ်လို့ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောလိုက်ပါတယ်တပုံတွေထိချုပ်ထားတဲ့နောက်စုံနေမျိုးကိုပြန်လည်သိမ်းပိုင်နိုင်ဖို့ဆိုရတက်တွေပြီးခဲ့တဲ့လမှာစတင်ထိုးစစ်ခြင်းကစခဲ့လို့ပြိမိနေသူအများဆုံးထွက်ပြေးလာတာဖြစ်ကြောင်းလည်းဒီလူခွင့်အဖွဲ့ရဲ့ဒါရိုက်တာရမီအဗ်ဒူရာမန်ကဆိုပါတယ်မနေ့ညပိုင်းကထူပေါက်နေရာယူခဲ့တဲ့ဒီနောက်မှာပဲဆီးရီးယားစစ်တပ်ကလမ်းဖွင့်ပေးလိုက်တဲ့အတွက်အစိုးရတပ်တွေထင်ရှားရနေမြေတွေကိုအရက်သားတွေခြေလျင်ရောကားတွေမော်တော်ဆိုင်ကယ်တွေနဲ့ပါထွက်ပြေးလာခဲ့ကြတာပါအစိုးရရဲ့ထိုးစစ်တွေအတွင်းနေမြေ3ခုခွဲပြီးဝိုင်းဟန်ပိတ်ဆို့ထားတဲ့ဂူဒါရှေးပန်းကဒဏ်ရာရသူတွေနဲ့နေထိုင်မကောင်းသူတွေအများပြားကတော့ဒီသတင်းပတ်အစောပိုင်းမှာပဲဘေးလွယာကိုပျောက်ရွှေ့ပေးနိုင်ခဲ့ကြပါတယ်တပုံတွေထင်ရှားထားတဲ့မြောက်ပိုင်းဒေသကိုလူသားချင်းစာနာမှုအကူအညီတွေတင်ဆောင်လာတဲ့ထရက်ကား25စီးဝင်ရောက်နိုင်ခဲ့ပြီးဒူမာမြို့ကိုဥတီသွားခဲ့ကြောင်းလည်းနိုင်ငံတကာချက်ချင်းဤအဖွဲ့ ICRC ကဆိုပါတယ်တကယ်တော့ရေးပေါ်အကူအညီရင်တန်းဟာလူပေါင်း 26,100 အတွက်တလားစာရိတ်ခါနဲ့အကူအညီတွေတင်ဆောင်သွားခဲ့ကြောင်းကိုလည်း ICRC ကရှင်းပြခဲ့ပါတယ်ခင်ဗျာ
ကန်တချက်တွေမထားပဲဆွေးနွေးဖို့အာဖဂန်ဆွေးရရဲ့ခံလမ်းချက်ကိုတာလီဘန်တွေဘက်ကမတုံ့ပြန်ပဲနှုတ်ဆက်နေတဲ့အတွက်ငြင်းငြိမ်းလုံငန်းစင်မှာပါဝင်မှုစဉ်းစားနေတဲ့လက္ခဏာတရားဖြစ်ပါကစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေညှော်လင့်နေကြပါတယ်။အရင်ကအလားတူခံလမ်းချက်မျိုးတွေကိုတော့တာလီဘန်တွေဘက်ကချက်ချင်းလိုလိုဖယ်ချခဲ့မှုပါတယ်။ပါကစ္စတန်စစ်တပ်ခေါင်းဆောင်တွေကတော့စစ်သွေးကြွတွေပေါ်ပါကစ္စတန်ရဲ့ထိုးစစ်အသည့်တွေကြောင့်ငြင်းငြိမ်းဆွေးနွေးမှုတွေပေါ်တာလီဘန်တွေဘက်ကသဘောထားတွေပြောင်းလဲလာတာဖြစ်ကြောင်းပြောဆိုခဲ့ကြပါတယ်။အာဖဂန်တာလီဘန်တွေအမေရိကန်နဲ့တိုက်ရိုက်ဆွေးနွေးလို့တဲ့အကြောင်းမချ ာသေးရင်ကစာတောင်ပြပို့ခဲ့တာကလည်းအာဖဂန်စစ်ဆုံးသက်ရေးကြိုးပမ်းရမှာအထက်ကပါဝင်နေသူတွေနဲ့အတူပူးပေါင်းပြီးထိုးစစ်သည်တွေဆင်နွှဲခဲ့တဲ့ရလဒ်တစ်ခုဖြစ်နေလဲဆွေးနွေးညီနင်မှုတွေနဲ့နီးစပ်သူစစ်ပတ်ဆိုင်ရာအစိမ့်မြတ်တောင်းရှိသူတယောက်ကပြောဆိုခဲ့တာပါ80မဲ့ခီလန်ကခက်ခဲချက်တက်နေစေဖြစ်ပြီးအာဖဂန်စစ်ဘက်မှပါဝင်နေသူတွေအားလုံးဆွေးနွေးပွဲမှာပါဝင်လာနိုင်အောင်တက်ဆန်သူတွေအားလုံးကဩဇာအရှိန်အဟောသုံးကြိုးပမ်းသွားဖို့လိုအပ်ကြောင်းလဲအမည်မဖော်လို့စစ်ရာရှိကသတင်းတောက်တွေကိုပြောဆိုခဲ့ပါရဲ့ပါကစ္စတန်ထောင်လိုင်းအဖွဲ့ ISI အပါအဝင်ပါကစ္စတန်ရဲ့ဖက်နဲ့လူယူရေးဆိုင်ရာဖွဲ့စည်းရေးရာလဲတာလီဘန်ကိုယ်စားရေးနဲ့ဆက်သွယ်ညီနင်းမှုတွေရှိနေကြောင်းလဲပြောဆိုခဲ့တာပါဒါပေမဲ့လည်းအာဖဂန်နိုင်ငံကအခြေအနေတွေဟာရှုပ်ထွေးနေနေလို့နဲ့အတွက်နေရင်းညာရင်ဖြစ်ရှင်းဖို့ကတော့မဖြစ်နိုင်တဲ့အကြောင်းလဲပြောဆိုသွားခဲ့ပါတယ
်ပါကစ္စတန်နိုင်ငံရှေ့ပိုင်းဘာသာရေးဖွဲ့တော်ကြီးများကရဲစခန်းမှာအထက်ကံဘုံခွဲမှုကြောင့်လူ9ဦးထဏ်မှန်းနဲ့သေဆုံးခဲ့ပြီးနောက်ထပ်20ကျော်ဒဏ်ရာရခဲ့ပါတယ်ပဉ္စပြည်နယ်မြို့တော်လာဟိုအနာကညနေပိုင်းမွတ်စလင်ဘာသာရေးပွဲတီလူတွေထွက်လာချိန်မနေ့နှောင်းပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှမတော့သူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်မပြောခဲ့ပါဘူးရဲရရှိဟိုက်ဒါအာရှရဖ်ကတော့ဒီတိုက်ခိုက်ရေးသမားအနေနဲ့ right wing ခရိုင်ကဒီရဲစခန်းနေမွတ်စလင်ဗလီတခုတည်းဘာသာရေးစုတောင်းပွဲကြီးလာတက်တဲ့လူစုကိုရည်ရွယ်တိုက်ခိုက်တာဖြစ်နိုင်တယ်လို့ဆိုပါတယ်လူပေါင်း6000လောက်လာတက်တဲ့ဒီဘာသာရေးပွဲနာမှာတိုက်ခိုက်ခဲ့သူအနေနဲ့သူ့အင်ဂျီတွေကအသေးခံဘုံစနစ်တန်ကိုဖြုတ်ဖို့လုပ်ခဲ့ချိန်မှာရဲတွေဘက်ကတားဆီးဖို့ကြိုးစားခဲ့သေးတယ်လို့လည်းအရှရဖ်ကဆိုပါတယ်။နှစ်ဆင်ကျင်းပတဲ့ဒီဘာသာရေးစုတောင်းပွဲကြီးကိုတပ်လီဂီဂျမန်လူလူတီများတဲ့အစ္စလာမစ်အဖွဲ့ကဥဆောင်စီစဉ်တာဖြစ်ပြီးပွဲတော်တဝိုက်လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါခင်ဗျ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်ကန်တန်ညာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းတို့ကြားထိပ်သီးတွေ့ဆုံနိုင်မဲ့အခြေအနေတွေပေါ်ပေါက်လာနိုင်တဲ့တန်တမာရေးခီးစဉ်တစ်ခုဖြစ်မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုဆွေဒီနိုင်ငံကိုဒီကနေ့ပဲထွက်ခွာသွားပါတယ်။နေရက်ကျစတော့ခေါမ်မြို့ခီးစဉ်အတွင်းမြောက်ကိုရီးယားထိပ်တန်းတန်တမာဟာဆွေဒီနိုင်ငံခြားရေးဝန်ကြီးမာကော့ဝေါ်စတုန်းနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဆွေဒီနိုင်ငံဟာမြောက်ကိုရီးယားနိုင်ငံမှာရှိတဲ့တန်ရုံးကတစ်ဆင့်အမေရိကန်၊ကနေဒါနဲ့ဩစတြေးလျနိုင်ငံတွေအတွက်တန်တမာရေးအရာကိုစားပြုတာဝန်ယူပေးနေတာပါ။ဆွေဒီနိုင်ငံခြားရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရဲ့ခရီးစဉ်ဟာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေပေါ်ကုလသမဂ္ဂလူညွန့်ရေးကောင်စီကပြစ်တင်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုထိထိရရအောင်အထက်ပေါ်ဆောင်ရွက်မှုနဲ့ပတ်သက်လို့ဆွေးနွေးဖို့အဓိကရည်ရွယ်ထားကြောင်းပြောဆိုခဲ့တာပါ။မေလာမကုံငင်းမှာမြောက်ကိုရီးယားကောင်ဆောင်နဲ့ညနေချင်းဆိုင်တွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမမျှော်လင့်မဲ့ကြေညာထားပေမဲ့တွေ့ဆုံမဲ့နေရာကိုတော့အတိအကျသတ်မှတ်မထားသေးပါဘူး။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမှုအမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့အမေရိကန်သမ္မတအပါအဝင်အစိုးရအစိုးရတာဝန်ရှိသူတွေကိုရှင်းလင်းတင်ပြဖို့ပြီးခဲ့တဲ့သတင်းပတ်ထဲဝါရှင်တန်ကိုရောက်လာတဲ့တောင်ကိုရီးယားအမျိုးသားလူမျိုးဌာနကြီးကချင်ယူယုံကကြေညာခဲ့တာပါ။မြောက်ကိုရီးယားအနေနဲ့ဆွေးနွေးမှုရစတင်ခြင်းမှာနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုစမ်းကန်ထားဖို့ဆန္ဒရှိရကြောင်းပြောဆိုခဲ့တယ်လို့လည်းမြောက်ကိုရီးယားကောင်ဆောင်နဲ့ဒီလာဆန်မိုက်မှာပဲတွေ့ဆုံခဲ့တဲ့တောင်ကိုရီးယားမျိုးသားလူမျိုးဌာနကြီးကပြောဆိုထားတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်သွင်းကုန်တွေအပေါ်တန်ခတ်တဲ့အနေနဲ့အခုတိုးခေါက်ဖို့ဆုံးဖြတ်ချက်ကြောင်းတကယ်တမ်းတရုတ်ကိုမနစ်နာစေပဲအမြတ်တောင်ထွက်သွားစေနိုင်မယ်လို့သုံးသပ်မှုတွေရှိနေပါတယ်။အခုလိုသမ္မတထရန့်ရဲ့တရုတ်ပေါ်ပြစ်မှတ်ထားတန်ခတ်မှုပေါ်တရုတ်ဘက်ကလည်းလက်တော့ပြန်ဖို့ပြင်ဆင်နေချိန်မှာအမေရိကန်ရဲ့မိဘတွေဖြစ်တဲ့ဥရောပသမ္မတအပေါ်ပဲတခြားမဟာမိတ်နိုင်ငံတွေအနေနဲ့လည်းဒီအမေရိကန်ပုတ်ကုန်ခွန်တိုးခေါက်မှုကနေဆိုးကျုပ်ကိုခံစားရဖို့ရှိနေပါတယ်။အခုလိုအချိန်မှာတရုတ်ကိုကြိုးစည်းဝါကာကွယ်ရေးဝါဒကိုအထူးထူးခံစားလာခဲ့ရတဲ့အမေရိကန်နဲ့ဒီမဟာမိတ်နိုင်ငံတွေတညီတညွတ်ထဲပေါင်းပြီးတရုတ်ကိုဆန့်ကျင်ဖို့ကတော့မဖြစ်နိုင်တဲ့လောက်အားနည်းသွားပြီလို့သုံးသပ်သူတွေကထောက်ပြလိုက်ပါတယ်။ဒီအမေရိကန်သွင်းကုန်ခွန်တိုးကောက်ဖို့ဆုံးဖြတ်ချက်မတိုင်ခင်မကြာခင်ကာလတည်းမှာပဲဒီနောက်နိုင်ငံတွေနဲ့ဂျပန်တို့ပေါင်းပြီးသူတို့ခံစားလာနေရတဲ့တရုတ်ရဲ့စီးနေပုံကုန်တွေမတရားထုတ်ပို့နေတာနဲ့ညာနာမှုပိုင်းခွင့်ချိုးဖောက်တာတွေပေါ်တံပြန်လှုပ်ဆောင်ဖို့ပြင်ဆင်လာနေကြတာပါဒါပေမဲ့အခုလိုတရုတ်ကိုအထက်ထားတံပြန်နေတဲ့အနေအထားကနေအခုတော့ဒီဥရောပနိုင်ငံတွေနဲ့ဂျပန်တို့အနေနဲ့လက်ရှိအမေရိကန်ရဲ့ကုကြူစီးပွားကာကွယ်ရေးသွင်းကုန်တိုးမြှင့်မှုကိုဦးစားပေးတံပြန်နေရပြီးတရုတ်ကိုဆန့်ကျင်ဖို့အမေရိကန်နဲ့ကွဲထွက်သွားနိုင်တယ်လို့ပီကင်တက်တူရဲ့စီးပွားရေးဌာနပမခခရစ်စတိုဘာဘော်ဒင်းကထောက်ပြလိုက်ပါတယ်ခင်ဗျ
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံနဲ့တရားမဝင်ရောက်ရှိနေတဲ့မွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုနေရပ်ပြန်ပို့ဖို့အိန္ဒိယပိုင်ကာရှမီးယားဒေသမှာရှိတဲ့နိုင်ငံရေးပါတီတခုကနယူးဒယ်လီမြို့တော်မှာဒီကနေ့ပဲတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရွှေ့ပြောင်းဝင်ရောက်လာသူတွေကြောင့်ဒေသတွေလူရေချိုးစားပြောင်းလဲရက်ခတ်မှုတွေရှိနေတဲ့အကြောင်းကာရှမီးယားဒေသကဟိန္ဒူအများစုနေထိုင်ရာဂျမ္မူးမြို့ခြေဆိုင်ဂျမ္မူးကာရှမီးယားအမျိုးသားပန်တာပါတီ GKNPP ပါတီဝင်တွေကပြောဆိုခဲ့ကြတာပါ။ပါတီဥက္ကဋ္ဌ Hashtag စင်းကလည်းရွှေ့ပြောင်းဝင်ရောက်လာသူတွေကြောင့်ဒေသတွေလူမှုတိုင်းဝန်ကြားသားဆာတာဖြစ်မှုတွေပေါ်မှာချင်းချောက်မှုတွေရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒီလူတွေကိုနေရရင်းကိုပြန်ပို့ဖို့နဲ့ပြည်내တဲ့ဘိုးအစိုးရတွေကအမြန်ဆုံးဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။မြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြရတယ်လို့ဆိုတဲ့ရိုဟင်ဂျာခံမှန်းချီ4000လောက်အိန္ဒိယနိုင်ငံမှာနေထိုင်နေကြတဲ့အထက်မှာဒီထဲကရာခိုင်နှုန်းလောက်ကိုတော့ဒုက္ခသည်တွေအခြေချနေထိုင်အစီအစဉ်အရဂျမ္မူးမြို့နော်ဝေါ်ရွာမှာနေရာချထားပြီးတာဖြစ်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကတော့အိန္ဒိယနိုင်ငံမှာတရားမဝင်ရောက်နေသူတွေကိုနေရာပြန်ပို့မယ့်အကြောင်းပြီးခဲ့တဲ့နေ့ထက်မှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းအစိုးရရဲ့အစီအစဉ်ကရိုဟင်ဂျာရေးလှုပ်ရှားသူတွေရဲ့ကောက်ွက်မှုတွေကြောင့်တရားရုံးချုပ်ကဆိုင်းငံ့ထားခဲ့ပါတယ်။1980ခုနှစ်တုန်းကပါကစ္စတန်ကနေခွတ်တပ်ဖို့ကြိုးပမ်းခဲ့တဲ့ကုလားချပြည်တွင်းစစ်တွင်းဘင်္ဂလားဒေ့ရှ်နိုင်ငံကနေထွက်ပြေးလာကြတဲ့ထောက်ထောင်ချီတဲ့မူဆင်တွေကအများစုကတော့အိန္ဒိယနိုင်ငံရဲ့အာတန်ရှိပိုင်းနဲ့အနောက်ဘင်္ဂလားဒေသတွေမှာအခြေချနေထိုင်နေကြတာဖြစ်ပါတယ်
။ဒီနေ့ပဲထိုင်းနိုင်ငံကိုရောက်ရှိလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ခြံနဲ့တွေ့ဆုံပြီးရိုဟင်ဂျာရေးပါဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဘူဟာဆန်မမုဒ်အလီဟာဘာကောက်မြို့မှာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုလုပ်ငန်းတွေမှာထိုင်းနိုင်ငံကအကူအညီပေးနိုင်ရေးဆွေးနွေးခဲ့ကြတာပါ။စကိုင်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်စ်နောက်ပိုင်းကလုံခြုံရေးကိစ္စခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလက်လံရှင်းလင်းရမှာနောက်ဆက်တွဲဖြစ်လူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့ပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းခွဲကျော်ထပ်ပြေးခဲ့ရကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုလိုခေါ်လုံရတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့စကိုင်းပြည်နယ်ကမတိမငြိမ်အခြေအနေတွေကိုဖြေရှင်းရမှာအကူအညီပေးဖို့မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံကလည်းကတိပြုထားတာပါ။တစ်ချိန်တည်းမှာပဲအရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီသတင်းဖတ်ကုံဆစ်ဒနီမြို့မှာဆွေးနွေးတဲ့အခါစကိုင်းပြည်နယ်ကအချက်အလက်တွေနဲ့ပတ်သက်လို့ဆွေးနွေးဖို့လည်းလူခွင့်အဖွဲ့တွေကတိုက်တွန်းနေပါတယ်။အသေးဝင်နိုင်ငံတနေငံမှာကြုံရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ရှက်စရာကောင်းလာအောင်နှုတ်ဆက်နေတဲ့အာဆီယံအနေနဲ့ရိုဟင်ဂျာကြီးမမရက်ပြောဆိုဖို့နိုင်ငံတကာလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းခဲ့ပါတယ်ခင
်ဗျ။ကြာပြင်းနေညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA American တန်ရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လင်းမှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ခြင်းနဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။ကရင်ပြည်နယ်ဖပုံခရိုင်မှာတိုက်ပွဲတွေငြိမ်သက်သွားပေမဲ့အစိုးရတပ်မတော်ဘက်ကရှေ့ဆက်တိုးလာရင်တင်းမာမှုတွေထပ်ပြလာနိုင်တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဖပုံခရိုင်ဥက္ကဋ္ဌကပြောဆိုပါရတယ်။ KNU ဘို့ကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရဲ့တဘောတူစာချုပ် NCA အတိုင်းလိုက်နာဆောင်ရွက်တော့ဖို့တဘောထားရှိကြောင်းပြောပါရတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့ဖပုံခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကရင်မျိုးသားစည်းရုံး KNU အကြားမှာဒီလ9ရက်နေ့ကစတင်ပြီးတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့ရာကခုရက်ပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်သွားပြီးနှစ်ဖက်တပ်တွေအကြားမှာအသင့်အနေထားနဲ့စောင့်ကြည့်နေတဲ့အခြေအနေမှာရှိနေပါတယ်။လက်တလောအခြေအနေကို KNU ရဲ့ဖပုံခရိုင်ဥက္ကဋ္ဌဘဒိုစောထဲဒယ်ကအခုလိုပြောပါတယ်
။ခုလောဆယ်10ရက်ကနေအခု15ရက်အထိပဲနော်။အဲ့ဒါတိုက်ပွဲမရှိသေးဘူးနော်တမတော်ကတော့ရှိနေတော့ပဲနောက်ပြီးတော့တရရသူတို့ခြေဆိုင်ထားတဲ့နေရာကကိုယ်ကငြိမ့်နေတာပဲအင်းအားကခမကျဲရကတော့သူတိုင်ရ6ရင်းအင်းအားတော့600နဲ့ရှိရဝန်းကျင်ပေါ့နော်အင်းနှစ်ဖက်စလုံးရတာကိုစောက်ကြည့်နေတဲ့အနေထားမှာပဲရှိတယ်ဥမာသူတို့ဖောင်းမဲ့လာတော့ဆက်ပြီးတော့ဖောင်းနေမယ်ဆိုတော့ဒီမှာမူဖြည်လာနေကွယ်အကြောင်းပြန်တော့
ဖပုံခရိုင်အတွင်းမှာခြေဆိုင်တဲ့ KNU တပ်မဟာ9ကဒီလိုတိုက်ပွဲဖြစ်ပွားတာဟာတပ်မတော်ဘက်ကစစ်ရေးအတွက်ရည်ရွယ်ပြီးလမ်းဖောက်လုပ်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီလုံဆောင်ချက်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တဲ့အတွက်ဆက်လက်မလုံဆောင်ဖို့ဒီလ10ရက်နေ့ကကန့်ကွက်ထားပါတယ်တမရဘက်ကလက်ရှိဆောင်ရွက်ထားတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမျိုးမင်းအောင်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး KNU ရဲ့ဒုဥက္ကဋ္ဌဘရိုဆော့ခွေထူးဝင်းကတော့ဖပုံခရိုင်မှာလက်ရှိဖြစ်ပွားနေတာနဲ့ပတ်သက်ပြီး KNU ရဲ့ယက်တီချက်ကိုအခုလိုပြောပါတယ်။
ပြောမယ်ဆိုလို့ရှိရင်တော့နှစ်သက်ရဲ့လုံရှားမှုတွေကတကယ်တကယ်ဆီပြင်းပြီးနိုင်ပြီးမှဆောင်ရွက်တော့ဘူးလို့ဘောတူကြီးရဲ့ရှိတယ်။ဒါကိုမလိုက်နိုင်ခြင်းအဖြစ်တော့သဘောတူကြီးရဲ့အပေါ်မှာလည်းဆောင်ရွက်မှုရှိလို့ရှိရင်တော့ NC ကလေးပထားရတဲ့သဘောပေါ့။ဒီလိုလည်းကျွန်တော်တို့ကလည်းဒီ NC ကိုဒီမှာရည်ထိုးတဲ့အဖွဲ့အစည်းဖြစ်တော့ဒါကိုပြန်လည်ပြီးတော့
ဒီအန်စီကိုဒီမှာရည်ထိုးတဲ့အဖွဲ့အစည်းဖြစ်တော့ဒါကိုပြန်လည်ပြီးတော့ NC အတိုင်းလိုက်မှဆောင်ရွက်ဖို့တော့ကျွန်တော်ကြိုးစားဆောင်ရွက်သွားမှာပဲကျွန်တော်တို့ရဲ့ယက်တီချက်ပေါ့နော်။ဒီလိုဝင်ရောက်လာတာဟာအပြန်အလှန်ယုံကြည်မှုကိုယုံနေစေချောင်းလဲအခုလိုဆက်ပြောပါတယ်။ကျွန်တော်ဒီနေ့ကိုမရှိဘဲနဲ့ဒါရောက်နေရာယူစီရောက်ဖြစ်တော့ဒါအတွက်နဲ့တကယ်ယုံကြည်မှုကြီးဆိုင်ခြင်းနဲ
ော်သူတို့လည်းအဲမှာဆက်လက်ပြီးတော့နေခိုင်ရတဲ့ရုပ်ချင်းမှာပုံပြီးတော့ဟိုနေသွားမှာရှိထားတဲ့ရုပ်ချင်းကိုနေချင်းနဲ့ကြည့်ခိုင်မှာဆိုလို့တော့သူတို့အနေနဲ့ကဆောင်ရွက်သွားဖို့ပေါ့နော်
ဒီလပထမပတ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖပုံခရိုင်အတွင်းရှိရွာရှိရွာကဒေသခံပြည်သူ 1,500 ကျော်ဟာတောတောင်တွေတဲကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။ KNU အဖွဲ့ဟာ2015ခုနှစ်အောက်တိုဘာလမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပြီးဒီလိုလက်မှတ်ရေးထိုးပြီးနောက်မှာလဲဖပုံခရိုင်အတွင်းမှာတိုက်ပွဲငယ်တွေဖြစ်ပွားတာရှိခဲ့ဘူးပါတယ်
။ကိုမိုးစောတင်ပြတော်တော်ပါရှင်။ခုရရှူမန်အဝတ်ကိုမြန်မာနိုင်ငံသားတွေချီးမြှင့်ခံရတဲ့သတင်းပဲဆက်ပါမယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကဒုတိယအကြိမ်မြောက်ပေးအပ်တဲ့ရှူမန်အဝတ်ငင်းချမ်းရင်းတဲ့လူအခွင့်ရေးဆုကိုမြန်မာနိုင်ငံကလူအခွင့်ရေးဆောင်ရွက်နေတဲ့ဒေါခင်တန်ထွေး Cherry Z Hong နဲ့မြန်မာနောင်သတင်းအက်ဒီတာဌာနကအက်ဒီတာကိုဆွေဝင်းတို့တုံးရရှိသွားပါတယ်။ဒီအကြောင်းကိုတော့မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
ဥရောပသမဂ္ဂရဲ့260ထိမ့်မှတ်ဖြစ်ဒုတိယကြိမ်မြောက်ပေးအပ်ချီးမြှင့်တဲ့ Human ငင်းကြိုင်းနဲ့လူခွင့်ရေးစုကိုမြန်မာနိုင်ငံကဒေါခင်တန်းထွေးချေဇာဟောင်းနဲ့ကိုစွေဝင်းတို့သုံးဦးရရှိသွားပါတယ်။ဒီစုကိုရရှိသွားရဲ့မြန်မာနောင်သတင်းဌာနရဲ့ Editor ကိုစွေဝင်းကသူ့ရဲ့လူခွင့်ရေးပေါ်မြင်တဲ့သဘောထားကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့ကောင်းပါတယ်ဒီလူခွင့်ရေးဆိုင်ရာဂျူပန်နဲ့ပြောဆိုပြီးတော့ဟိုဒါဟိုအစုပတ်အထုတ်မှုတွေအပြည့်အစုံပြုပြီးတဲ့အကောင်းနဲ့ဟိုဒီကိုရောဒီဟိုလူခွေဆိုလို့ရှိရင်ဒါအနောက်တိုင်းလူဥရောပတို့အဲ့လိုအစွဲလမ်းနေရှိကြအခုတို့အမြင်တော့ပါတော့လူခွေဆိုတာဒါလူသားအလုံးစုံသက်ဆိုင်တယ်အခုဆိုလို့ရှိရင်ဒါပမာနိုင်ငံသားဗုဒ္ဓဘာသာလူမျိုးတယောက်နေဆိုလူခွေဆိုတာဒါအနောက်နိုင်ငံရဲ့အတွေးခေါ်တွေပေါ့အခြေခံပြီးတော့မှလူခွေညံ့လို့ရမှာဟုတ်ကူရောဒါအခုတို့ကဘာအပေါ်ညံ့လို့လဲဆိုတော့ဒီဗုဒ္ဓဝါဒဗုဒ္ဓရဲ့တွန်ကြားပူချက်တွေမှာအတူနဲ့တူဒါဓမ္မစူတရားထားရမယ်ခွင့်လွှတ်ရမယ်ပြီးခံရမယ်တော်မတော်တရားလို့မလို့ရဘူးဒီလိုဟာအခြေခံပြီးတော့နောက်ခါကျတော့ဒီတက်နိုင်တဲ့အတ္တဆိုးကိုပြင်ပြီးတော့နော်ဟိုတူနဲ့တူဆက်ဆံရမယ်အဲ့ဒီပေါ်ဒီပေါ်အခြေခံပြီးတော့ကိုလိုကလူခရင်သားလည်းပါပဲ
ပြင်းထန်နိုင်ငံသားရဲ့ဝင်ကြီးဟောင်းနဲ့ဥရောပသမဂ္ဂတည်ထောင်သူဖြစ်တဲ့ Robert Schuman နာမည်ကိုဆွဲပြီးပေးထားတဲ့ဒီစုကိုငြိမ်းချမ်းရေးဒီမိုကရေစီနဲ့လူခွင့်ရေးကိုကာဝယ်နေတဲ့မြန်မာလူမျိုးတွေဆွမ်းနောက်ရေးကိုအသီးမှတ်ပြုဖို့2019မှာစပြီးအကောင်အထည်ဖော်ခဲ့တာဖြစ်ပါတယ်2019မှာပေးခဲ့တဲ့ Schuman လူခွင့်ရေးစုကိုတော့ကွယ်လွန်သွားရေးရှိနေကြီးဦးကိုနီငင်းကြိုင်းလုပ်ငန်းတွေဆောင်ရွက်နေတဲ့ကချင်တိုင်းရင်းသူဒေါ်ဂျာနန်လထောနဲ့ Equality မြန်မာကဦးအောင်မျိုးမင်းတို့ရရှိခဲ့တာပါဒီနှစ်စုချီးမြှင့်တဲ့အခမ်းအနားနဲ့ပတ်သက်ပြီးဦးအောင်မျိုးမင်းကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ
်မနစ်ကတော့ကျွန်တော်တို့စပြီးတဲ့ဒီမှာဒီဆရာကြီးဦးကိုနီတို့နဲ့ပါဝင်တော့ဟိုကတော့ကိုယ်ယူပါတယ်ဘာဒီနှစ်မှာတော့သူတို့ဟိုဒီမွန်ပြည်နယ်ကအောက်ခြေမှာလုံနေတဲ့မျိုးသမီးတွေလက်ကပြီးလို့ရှိရင်ဒီတိုင်းရင်းသားအရေးမှာလုံဆောင်နေတဲ့ Matt Cherizer Hall တို့ပါတဲ့အတွက်ပို့ပြီးတော့နည်းနည်းထူကြတယ်လို့ပြောတယ်နောက်တစ်ခုကတော့ဟိုဒီကိုဆွေဝင်းတို့လိုမျိုးကလေးသူငယ်ဆိုင်ရာเนาะကျွန်တော်အင်းဝအချုပ်ဆိုင်ကိစ္စကိုရှိရဆုံးကြီးပြလိုက်ပြီးတော့တကယ်လို့လုံဆောင်နေသူတွေပါတဲ့အတွက်ပို့ပြီးတော့ထူကြပါတယ်ဒါလေးကတော့ကျွန်တော်တို့ဟိုလူတိများတဲ့သူတွေမကဘဲနဲ့အောက်ခြေမှာလုံဆောင်နေတဲ့သူတွေနောက်မီဒီယာမှာတာဝန်ကြီးပြီးတော့ဆန်းဆောင်တဲ့သူတွေပါတဲ့အတွက်ပို့ပြီးတော့ကူညီပါတယ်ခင်ဗျာ
Human လူခွင့်ရေးစုကိုရွေးချယ်တဲ့နေရာမှာတက်ကြွဆုပ်ရှားသူတွေသူတည်သူတွေနိုင်ငံရေးသမားတွေလူမှုရေးအသင်းအဖွဲ့ကလူတွေသတင်းသမားတွေရှေ့နေတွေနဲ့ရဲရွာခေါင်းဆောင်တွေကထင်ရှားတဲ့သူတွေကိုဥရောပသမဂ္ဂနိုင်ငံတွေကပူးတွဲရွေးချယ်ခဲ့တာဖြစ်ပါတယ်
ကုဇော်ထက်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာရာပြည့်နေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့လာမယ့်စနေနေ့ည9:00နာရီမှာဆွေးနွေးကြမယ့်တိုက်ရိုက်လေလံအစီအစဉ်မှာဘာအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါရှင
်။ဒေါ်ရရှင်များရှင်။မြန်မာနိုင်ငံကအင်တာနက်သုံးလူမိသားရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအထူးနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့ရက်တိုင်းရိုက်လေလိုက်စီစဉ်ကကြိုဆိုပါတယ်ရှင်
။VOA American အတန်းရဲ့တိုက်ရိုက်လေလံအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။ဒေတာရင်းလုံခြုံရေးဆိုင်ရာနဲ့နိုင်ငံရေးအခြေအနေလုံးဝပြောင်းလဲသွားမလားဆိုတဲ့အပေါ်စိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲအမေရိကန်နဲ့မြောက်ကိုရီးယားထိပ်တီးဆွေးနွေးပွဲဖြစ်လာနိုင်ချေပေါ်တရုတ်ဘက်ကထောက်ခံကြောင်းပြောဆိုလာပါရစေ။ VOA သတင်းထောက် Bill Eye Beijing မြို့တော်ကနေပေးပို့ထားတဲ့သတင်းလောက်တော့မတင်ငင်ထိုက်ကပြောပြထားပါရစေ။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စိတ်အားထက်သန်မှုအပေါ်တရုတ်အပါအဝင်အများအပြားကသတိထားစောင့်ကြည့်နေကြတာပါ။နှစ်နိုင်ငံတွေ့ဆုံဖို့တရုတ်အစိုးရကတိုက်တွန်းနေတာတော့ကြားခဲ့ပါပြီ။ဒါပေမဲ့လည်းရုတ်တရက်ဆုံးဖြတ်ချက်အပေါ်မှာစိုးရိမ်မှုတွေရောအားရမှုတွေရောတုံ့ပြန်ချက်တွေကတော့ရောထွေးနေပါတယ်။အဆိုပြုထားတဲ့တွေ့ဆုံဆွေးနွေးပွဲကြောင့်တရုတ်နိုင်ငံအနီးမှာစီရေချင်းချောက်မှုတွေတိတိတသားရော့ကျသွားတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်ဆံရေးကောင်းမွန်လာမယ်ဆိုရင်တော့တခြားဆွေးရည်မှုတွေကတော့တိုးလာစီမှာပါ။နိုင်ငံရေးသိပ္ပံပညာရှင်ရှင်ဟောင်ကအခုလိုပြောပါတယ်
။ If there is a mutual partial compromise between
မြောက်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုကြားတိုးတက်မှုစီဥတည်သွားနိုင်မယ်ဆိုရင်တော့ကင်ဂျွန်အွန်းအနေနဲ့တရုတ်ကိုချိန်ညှိတဲ့အနေနဲ့ရေရှည်မှာအမေရိကန်နဲ့အတူဆောင်ရွက်ဖို့စိတ်ကူးရသွားစေနိုင်ပါတယ်
။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအလားအလာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးအလားအလာတို့ကတော့ရေရှည်မဟာဗျူဟာဆိုင်ရာမေးခွန်းတွေဖြစ်တယ်လို့တောင်ကိုရီးယားတရုတ်လေလာရေးဌာနရဲ့ပါမောက်ခဆော်ဂျွန်ကွန်းကပြောပါတယ်
Will it be beneficial for China to have the
ကိုရီးယားရဲ့မဟာမိတ်သိကူရင်းနေတဲ့တောင်ကိုရီးယားဘက်ကနေပြီးတော့ကိုရီးယားတနိုင်ငံတည်းအဖြစ်ပေါင်းစည်းလိုက်မယ်ဆိုရင်တရုတ်အတွက်အကျိုးများရှိပါမလား
တရုတ်ကမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပါတယ်ဒါပေမဲ့မြောက်ကိုရီးယားအစိုးရဘက်မှာအတင်းကျပ်ဆုံးတန်းခတ်ပိတ်ဆို့မှုကိုထောက်ခံထားတာကြောင့်တင်းတင်းမာမာဖြစ်နေတာပါဒါကလည်းတခုတည်းသောပြဿနာတော့မဟုတ်ဘူးလို့ဆော်ဂျွန်ကွန်းကပြောပါတယ်
金正恩总理跟中国是非常关
键。金正恩苏亚内习近平苏亚加嘛对省苏内姆苏亚没事的老皮表大家说也那派没有进步个对国阿刚内苏亚表扬的苦皮白的。
比起来那年年对金正恩啊同级三大目的干的但跟他们跟别国平常级表达的叫只有苏亚个必要多几把的。ဆွေးနွေးပွဲကိုတရုတ်ကကျင်းပတင်တယ်လို့တချို့ကကြံပြုကြပေးမယ်လို့ဒီလိုဖြစ်လာမဲ့ပုံတော့မရှိဘူးလို့ရှင်ရင်ဟောင်ကပြောပါတယ
် China want to play some role but the greatest obstacle
သူအနေနဲ့တရုတ်ကိုထင်းထင်းပေါ်ပေါ်လေးစားပြနေစရာအကြောင်းတော့မရှိပါဘူးတရုတ်ကတော့အခမ်းအနားတစ်ခုကနေပါဝင်လို့နေတာပါဒါပေမဲ့အဓိကအဟံဒါတစ်ခုကကင်ဂျွန်အွန်းကတရုတ်ကိုစိတ်ဆိုးနေတာကြောင့်ပါ
သမ္မတထရန့်ကအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကိုထုတ်ပြလိုက်တဲ့ကိစ္စနဲ့ကိုရီးယားနှစ်နိုင်ငံကြားတန်တမာရေးစင်ခေါ်ချက်တွေကတော့မသေးချာမရေရာမှုတွေရှိနေသေးပါလို့သုံးသပ်သူတွေကပြောဆိုကြပါတယ်။ဆွေးနွေးပွဲကအစဖြစ်လာနိုင်တယ်ဆိုပြီးတချို့ကတော့အကောင့်မြင်ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတောင်ကိုရီးယားကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းမှာတော့တရုတ်သမ္မတရှီဂျင်းပင်ကမြောက်ကိုရီးယားနဲ့အမေရိကန်အစိုးရတို့ကြားအများဆုံးဆွေးနွေးကြဖို့တိုက်တွန်းခဲ့တယ်လို့ကိုရီးယားကျွန်းဆက်အရေးတွတ်တက်မှုတွေအတွက်လည်းကျေနပ်ဝမ်းမြောက်တယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မတင်ငင်ထိုက်တင်ပြသွားတာပါရှင်။ တော်တာရှင်များရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်တော်တာရှင်လို့နားဆင်လို့ရတဲ့တဲ့ချင်တွေတောင်းလို့ရဆိုရင် VOA ရဲ့အီးမေးလ်လိပ်စာကဘာမီစ်@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့1-392-3955လေးကိုခေါ်ဆိုနိုင်ပါတယ်စာလိုက်ကနေဆက်သွယ်လို့ရဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်8955လေးကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆက်သွယ် ရင်လေ1-392-3955လေးကိုခေါ်ဆိုနိုင်ပါတယ်။ဖီအိုအေမြန်မာပိုင်းရဲ့ကြာတာပင်နေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဝါရှင်တန်မြို့ကပြည်သူပိုင်းစာကြည့်တိုက်တွေအကြောင်းသင်ပြပါမယ်။ဝါရှင်တန်ဒီစီမြို့တော်ကဒေသဆိုင်ရာတာဝန်ရှိသူတွေဟာလွန်ခဲ့တဲ့10နှစ်လောက်ကစလို့ပြည်သူပိုင်းစာကြည့်တိုက်တွေကိုပြန်လည်ပြုပြင်မှုမှန်တာတွေလှုပ်ဆောင်လာခဲ့ပါတယ်။အရင်ကစာအ BOA တင်ထောက်ယူလီအာရမ်မိုလန်နိုကိုရဲ့ဆောင်းပါးကိုတော့မခင်ဖြူရိကတင်ပြပေးထားပါရရှင်
Welcome to the West End Library in Washington DC.
Washington DC မြို့တော်မှာရှိတဲ့ West End Library ကကျေးဇူးပါတယ်။ကျွန်တော်နေရာကတော့နိုင်ငံခြားရေးဌာနကနေတပြားနပြားလောက်ပဲဝေးပါတယ်။အစာအုပ်ကအစ်စ်ပါ။ဒီလိုပဲစာကြည့်ရတဲ့အစာအုပ်တစ်ခုပေါင်းစည်းဖွင့်တဲ့ပထမဆုံးအစိုးရပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုပါ
။ West End စာကြည့်တိုင်း Manager Kevin Osborne ပြောတာပါ။ဒီအစာအုပ်တရဲ့ပထမချက်မှာစာကြည့်တိုင်းကိုဖွင့်ထားတာပါ။အရင်ကပြည်သူပိုင်စာကြည့်တဲ့ဟောင်းရှိတဲ့မြေပေါ်မှာအစာအုပ်တည်ဆောက်ဖို့ဒေသဆိုင်ရာအာဏာပိုင်တွေကခွင့်ပြုပေးခဲ့တာဖြစ်ပြီးတော့ဒီအစာအုပ်ထဲမှာနောက်ဆုံးပေါ်ခင်မီစာကြည့်တဲ့တဲ့တခုကိုစီမံကိန်းကံတွေတွေကထည့်သွင်းတည်ဆောက်ပေးရတာဖြစ်ပါတယ်
။ Frankly that's great for a number of reasons.
ဒါကသိတ်ကောင်းပါတယ်။ဒီလိုပြောနိုင်တဲ့အကြောင်းအချက်တွေရှိပါတယ်။အခွန်ဆောင်ပြည်သူတွေနဲ့မြို့တော်အတွက်သူတို့ဘာသာစောင့်ရင်ဒေါ်လာတန်း20လောက်အကုန်ကျနိုင်တဲ့စာကြည့်တဲ့တခုကိုဘာမှသိတ်မကုန်လိုက်ပဲရလိုက်တာပါ။ဒီအတွက်ကုန်မဲ့ငွေတွေကိုတခြားပြည်သူအကျိုးပြုလုပ်ငန်းတွေအတွက်သုံးနိုင်ပါလေ
DC ပြည်သူပိုင်စာကြည့်ရိုက်တွေရဲ့အမှုဆောင်ညွှန်ကြားရေးမှူး Richard Reyes Gavilan ပြောတာပါဒီအဆောက်အဦကတော့စာကြည့်ရိုက်ဟောင်းနဲ့ဘာမှမကြည့်တော့ပါဘူးဘေးမှာလဲကော်ဖီဆန်ရှိပါတယ်စီမင်းစီကန်ဟောင်းတွေကိုဖယ်ပြီးအစားအသောက်တွေကိုခွင့်ပြုပေးထားတယ်လို့လက်ကင်ဖုန်းသုံးနိုင်ပြီးတော့စကားပြောလို့လည်းရပါတယ
် You can't come in with like a stereo but
if you studio တန်ချေကြီးဖွင့်ပြီးဝင်လာလို့မရပါနဲ့ဒီနေရာမှာလူတွေစကားသမီးပြောအလုပ်တူလုပ်နေတာတွေ့နိုင်ပါတယ်ရှူတူတူဆိုတာမျိုးလုပ်ချင်မလို့ပါဘူးလူတွေချင်းချင်းကြားအပြန်အလှန်ထိတွေ့ဆက်ဆံမိဖွဲ့တာမျိုးကိုကျွန်တော်တို့ကအားပေးပါတယ်တိတိကျကျစာပတ်တဲ့နေရာတစ်ခုထဲပုံမှန်အများဆုံးနေရာတစ်ခုဖြစ်စေချင်ပါတယ
်စာအုပ်ပေါင်း4000နဲ့ရုပ်သံမီဒီယာပစ္စည်းတွေကိုသုံးနိုင်တဲ့နေရာတွေပါပါတဲ့ဒီစာကြည့်တိုက်မှာကွန်ပျူတာအလုံး20ကျော်တက်ဆင်ပေးထားပြီးတော့အင်တာနက် Wi-Fi လည်းအလကားသုံးနိုင်ပါတယ်
Our central mission is still about literacy and reading.
ကျွန်တော်တို့ရဲ့အဓိကရည်ချက်ကတော့လူတွေစာပတ်ရေးနဲ့စာတက်မြောက်ရေးပါဒီတွေ့ဆောင်းတင်နေတယ်မပြီးပါဘူးကွန်ပျူတာနဲ့နည်းပညာအတတ်ပညာတွေလည်းလိုအပ်ပါတယ
်စာကြည့်ရိုက်သုံးခွင့်ကပ်ပြားရှိသူတိုင်းဒီမှာရှိတဲ့ 3D printer နဲ့အချုပ်ဆက်တွေကိုပါသုံးနိုင်ပါတယ်ဒီစီအစိုးရတာဝန်ရှိသူတွေကတော့အခုလိုစာကြည့်ရိုက်တွေကိုဒေသခံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့လူမှုအတိုင်းဝိုင်းစုဝေးရာနေရာတွေဖြစ်လာစေချင်ကြတာပါလူကြီးတွေအတွက်သင်တန်းတချို့ဖွင့်ပေးတာရှိသလိုကလေးငယ်တွေအတွက်ပုံမြင်ဖတ်လို့ကောင်းတဲ့နေရာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းဒီစီမှာရှိတဲ့စာကြည့်ရိုက်တွေကနေစာအုပ်စာပေပစ္စည်းပေါင်း၄တန်းကျော်ကိုကားရမ်းတာဒါမှမဟုတ်အင်တာနက်ပေါ်ကနေဒေါင်းလုဒ်ကူယူတာတွေရှိခဲ့ပါတယ်။စာကြည့်ရိုက်တွေကိုနှစ်စဉ်လူပနေရောက်လာကြတယ်ခံမဖို့ခက်ပေမဲ့အခုလိုစာကြည့်ရိုက်တွေကိုတော့လူတွေကပိုးပြီးသဘောကျလာနေကြတယ်လို့အစိုးရရာရှိတွေကပြောဆိုကြပါတယ်ရှင်
။ဝါရှင်တန်မြို့တော်ကပြည်သူပိုင်စာကြည့်တိုက်တွေကိုလူတွေစုဝေးနိုင်တဲ့နေရာတွေဖြစ်လာအောင်ပြုပြင်မွမ်းမံနေတဲ့အကြောင်းမှခင်ဖြူတွေကတင်ပြတော်တာပါရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio Tolemory ကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့burmese.voanews.com နဲ့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေတန်လဲကြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ15ရက်ကြာရပင်းနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကြံမာရေးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြမှာပါ။ဒါဒီအပြင်ဒီကနေ့အစီအစဉ်ထဲမှာကြားဖို့ရှိတာကတော့
အခုဥပဒေမဲ့ထင်ရမြင်ရလုပ်နေတယ်အခုလောက်ကတချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးဆွတယ်တူးဆွတဲ့အခါကျတော့
မြမကြောင့်မြတ်ဥပဒေနဲ့ပတ်သက်တဲ့အမြင်တော်ထားတွေကိုတိုင်းရင်သတင်းလွှာမှာတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ကြအောင်ပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာမိုက်ခရိုဘိုင်ယိုမလို့ခေါ်တဲ့လူခန္ဓာကိုအတွင်းကအထောက်အကူပြုတဲ့ပိုးမွှားစုအကြောင်းတင်ပြထားပါတယ်လူခန္ဓာကိုအတွင်းအထူးသဖြင့်အစာအိမ်နဲ့ဥလမ်းကြောင်းမှာနေထိုင်တဲ့လူကြမ်းမာရဲ့အထောက်အကူပြုပိုးမွှားတွေကိုလူအများစုအနေနဲ့အမတ်တမဲ့ဖျက်ဆီးမိတာကြောင့်ယောဂါတွေခံစားရနိုင်တယ်လို့ကြမ်းမာရဲ့ပညာရှင်တွေကသတိပေးလိုက်ပါတယ်။အထက်ကဦးချောင်းလမ်းမကြီးမှာရှိတဲ့ဦးမကြီးမှာနေထိုင်နေတဲ့ဒီကြမ်းမာရဲ့ကိုအထောက်အကူပြုတဲ့ပိုးမွှားတွေဘလို့ကြောင့်ပျက်စီးဆုံးရှုံးရပြီးတော့ဘလို့ယောဂါတွေအထက်ဖြစ်နိုင်တာမို့ဘလို့ထိမ့်သိမ်းကာကွယ်တင်ပါတယ်လဲ။ဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမင်းမြန်တင်ပြထားပါတယ်ရှင်။
โอเคตมารอจีดรมินซูครับเราတို့ဒီ microbiome လို့ခေါ်တဲ့ဒီလူရဲ့ဦးထဲမှာပေါ့เนาะကျန်းမာရေးအတွက်အထောက်အကူပြုတဲ့ပိုးမွှားလေးတွေကြောင့်ဒီနေ့ပြောမှာပါဆရာကြီးအဲ့ဒီခါကျတော့ဒီ microbiome ပိုးလေးတွေကခန္ဓာကိုယ်ထဲမှာဘယ်လိုသဘောတဘာဝရှိလဲဆရာ
သူကခန္ဓာကိုယ်ထဲမှာသူအထူးသဖြင့်တော့အစာအိမ်နဲ့ဥလမ်းကြောင်းပေါ့ဥလမ်းကြောင်းမှာတော့အဓိကပါဥမာကြီးမှာပေါ့အဲ့မှာဆိုလို့ရှိရင် microbiome ဆိုတာကတော့လူနဲ့လူအထောက်အကူပြုမဲ့ပိုးမွှားလေးတွေပေါ့အဲ့မှာဆိုလို့ရှိရင်အဓိကတော့ bacteria ဆန္ဒလည်းရှိပါတယ်ဟို fungus တို့ပါတယ်ဆန္ဒအဓိကတော့ bacteria အဲ့ bacteria တွေနေတဲ့ပေါင်းပြီးကျင်ပြီးတော့ microbiome လို့ခေါ်တာဖြစ်ပါတယ်အဲ့တော့ဒီမွေးကမွေးကစားကလေးမှဆိုရင်သူ့ရဲ့ဥဟာဒါ bacteria ပိုးမှာအပါရဲနဲ့တော့မိဖွားလာဒါမလို့လည်းပဲသူကအသာတော့စားတာနေစကြည့်တဲ့အခါကျလို့ရှိရင်ဒီဥထဲမှာပတိယပိုးလေးတွေပေါက်ဖွားလာကြတယ်အဲ့ဒီဒီရပိုးလေးတွေဟာလူရောဂါဖြစ်စီတာမဟုတ်ဘဲနဲ့လူနဲ့ဆင်ပါလို့ဆက်ချက်ကတော့အတူတကွရှင်သွေးတွေထိုင်ပြီးတဲ့အခါကျရင်သူကလည်းသူ့ရှင်သွေးမှုကိုထောက်ကူပြုတယ်သူကလည်းပဲလူရဲ့ metabolism လို့ခေါ်တဲ့ဇီဝဖြစ်စဉ်တွေကိုထောက်ကူပြုတဲ့အဲ့ဒီလူအကျိုးပြုတဲ့တတိယအရင်ပိုးတွေရှိတဲ့ပေါင်းချင်မှာခုပါအောင်လုပ်ခွာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးဒီ microbiome တွေကလူနဲ့ဒီအပြန်အလှန်ပေါ့နော်ဟိုတူကိုတူအထောက်အကူပြုနေတဲ့သဘောရှိတာပါဆရာအဲ့တော့ဒီ microbiome လေးတွေကဘယ်လိုအနေအထားမှာရော့ကျသွားနိုင်လဲပျက်စီးသွားနိုင်လဲဆရာကြီ
းဘယ်လိုခံကြုံးမှာပျက်စီးသွားနိုင်လဲဆိုလို့ရှိရင်တော့အဓိကတော့သူ့ကိုစဉ်းစားမှုမဖြစ်စေတဲ့အနေအထားမျိုးပေါ့ဥပမာဖြင့် antibiotics လို့ခေါ်တဲ့ပဋိသီဝဆေးတွေတောက်လိုက်တဲ့အခါကျရင်ဒီသူ့ကိုအနေဖြစ်စေတဲ့ပိုးမွှားလေးတွေတည်စေသလိုပဲလူအကျိုးကြီးတဲ့ပုံမှားတွေလည်းလိုက်ပြီးတော့ပြေးသွားနိုင်မှာဒါတစ်ချက်ပေါ့ဒုတိယချက်ကကျတော့သူ့ရဲ့ရှင်သန်မှုကိုထောက်ကူပြုတဲ့ prebiotic လို့ခေါ်တဲ့အစာအဟာရတွေအဲ့ဒါတွေအဓိကအဆင့်တော့ PPH ရဲ့ fiber တွေတက်ကမှာပါလိမ့်ရှိပါအဲ့တော့အတီးရဲ့အတီးရဲ့စားတာဒီမျိုးတွေလူတွေမှာဆလို့ရှိတယ်ပဲဒီဥထဲမှာရှိတဲ့လူအကျိုးကြီးတဲ့ပုံမှားတွေရှင်သန်မှုကိုထိခိုက်စေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီ microbiome ဆိုတာနော်ပိုးမွှားလေးတွေနေသွားလို့ရှိရင်ဘလို့ယောဂါမျိုးတွေဖြစ်ဖို့အလားအလာများလဲဆရာအန္တရာယ်ရှိလဲပေါ့နော
်အဓိကတော့တရားသိရှိတာကတော့အဲ့ဒီလိုပေါ့ antibiotics induced colitis လို့ခေါ်တာပေါ့ဆရာအကြောင်းမျိုးကြောင့်ပဋိသီဝတွေတောက်တယ်ဆိုလို့ရှိရင်ဒီလိုကြိုးကြီးတဲ့ပဋိသီဝတွေဟိုကနေတော့ဖြစ်ပြီးပါတယ်အခါကျလို့ရှိရင်ကိုယ်တော့ပဲပဋိသီဝတွေကိုခံနိုင်ရှိပြီးတော့လူအနေဖြစ်စေတဲ့ပဋိသီဝဒီပမာဏများပြလာအဲ့ဒီတိကျအကျဉ်းများတော့ Clostridium difficile လို့ခေါ်ရပါတော့အဲ့ဒီ Clostridium difficile ညလာတဲ့အခါကျရင်ဥကရောင်လာမယ်ပြီးတော့အခါတလို့ရှိရင်ဥကဆောင်တဲ့အခါကျလို့ရှိရင်ဒီမှာဝင်းထဲမှာ ပြပါရမှုတွေဖြစ်တတ်တယ်ပြီးလို့ရှိရင်ဒီနေ့ကြောင့်လည်းခါတဲ့ဥပပိတ်တတ်တယ်ပြီးတော့အဲ့ procession တစ်ဆက်တစ်ခုရဲ့ပေါ်ကပြီးလို့ဘုရားခါကြလို့ရှိရင်ဟိုစက်ပစ္စည်းပေါ်ကတော့ပြည့်စစ်တဲ့ဒီကံမျိုးတွေဖြစ်တတ်တယ
်ဟုတ်ကဲ့ဆရာ
ဒါတော့အပြင်းထန်ဆုံးကိုပြောတာပေါ့နော်ဒါမျိုးလည်းတချို့ဒီလိုပြောဒီပါတီတော်တယ်မဟုတ်ဖ ೇನೆ အကြောင်းမျိုးကြောင့်ခုနအဲ့ဘာအစာနည်းတဲ့လူတွေဒီနည်းနဲ့အစာနည်းတဲ့လူတွေမှာဆိုလို့ရှိရင်တော့အဲ့ဒီလူကျွတ်တဲ့ပတိယာလေးတွေနေပါလို့ရှိရင်အဲ့လိုလူတွေမှာ irritable bowel syndrome ခေါ်တဲ့ဒီဥရေလုံးဆောင်တာကြီးခိကြိုက်စီတဲ့နေသားမျိုးတွေဖြစ်တတ်တယ်။နောက်ပြီးတဲ့အခါကျတော့စီးကျူလို့ဘယ်သူ့ကင်ဆာတွေအဲ့လိုမျိုးဖြစ်တတ်တယ်လို့လည်းသတိထားပြုလုပ်ထားရလို့ရှိပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့အဓိက
တော့ဒီဘိုက်ကပွားဘာပေါ်တော့ဒီပြည့်ပြည့်ချင်းချင်းဖြစ်တာလို့မပြေတာအစာစားလို့ရှိရင်အစာနဲ့မတည့်တာလို့ဖြစ်တယ်လို့ဆို
ပါဟုတ်ကဲ့ဆရာအဲ့တော့ဒီဝင်းနဲ့အဓိကပတ်သက်တဲ့ယောဂါတွေဖြစ်တာပေါ့ဆရာနော်အဲ့ဒါအပြင်ဆရာကြီးတခြားရောစုံရတဲ့အနေထားတွေရောရှိသေးလားဆရာဒီမိုက်ခရိုဘိုင်းအဆင်နည်းသွားလို့ရှိရင်ပေါ့နော်
အဲ့တော့ဒီလူအကျိုးပြုတဲ့ပတိရိယာကြီးဒါဘာလို့အထောက်အပံ့လဲဆိုရင်ဒီကိုခန္ဓာထဲမှာစားတဲ့အစာတွေကနေပြီးတော့ဗီတာမင် K တို့ဗီတာမင် B တွေတို့ကိုအဲ့ပုံမှန်ကထုတ်လုပ်ပေးတယ်လို့ဆိုပါဆိုတော့ကတော့မစိတ်ပူလာတဲ့ရှင်ရောသူလို့ချင်းဗီတာမင် K တို့မှုရပါတယ်ဆိုဗီတာမင် K ရသပီးခဲတဲ့မြန်မာထောက်ကူပြုအခါကျလို့ရှိရင်တော့ဒဏ္ဍာရီပါပြီးဖြစ်တဲ့အခါကျရင်ပြိမတိတ်ဆံမှုဖြစ်နိုင်တယ်လို့ဆိုတာပေါ့ဆိုတော့ဗီတာမင် B တွဲထုတ်ခင်နေမှာလည်းတော့ထုတ်ပြီးလေဆိုတော့ဗီတာမင် B တွဲကအဲ့အကောင်လေးတွေမရှိတော့ဆိုရင်ထုတ်မှုခဲ့တဲ့ဆိုရင်တော့ဆီကလိုဂရက်တဲ့အင်းကြီးလို့ခေါ်တယ်တွေ့ရနေတဲ့ကြောက်ပါဖြစ်တယ
်ဟုတ်ကဲ့ဆရာကြီးဒီမိုက်ခရိုဘိုင်းယိုပိုးတွေကတော့ဥထဲမှာဒီလူရဲ့ကျန်းမာရေးကိုထောက်ကူပြုတာဖြစ်တဲ့အတွက်ဒီဆရာကကပြောတဲ့ prebiotics ပေါ့ဆရာနော်ဒီဟင်းသီးရဲ့အသီးအနှံတွေ fiber တွေအဲအဲ့ဒါတွေနဲ့ပတ်သက်လို့ဆရာကြီးအသေးစိတ်လေးဘာတွေကိုအထူးကစားပေးတယ်လဲဒါတွေစားတာနည်းရင်ခုနက microbiomes အရှင်သန်မှုညော့သွားနိုင်တာ哦အဲ့တော့ဘလို့ဟာမျိုးတွေကိုအထူးကပေါ့နော်အသေးစိတ်ပို့စားတယ်လဲဆိုတာအကျံပေးလို့ရမှာဆရာ
တော်တော့ဟင်းသီးဟင်းနဲ့အသီးတွေကိုဆိုတာပေါ့နော်အဲ့ဒါမှဆိုလို့ရှိရင်တော့အထူးသတိပြုတော်တာကတော့ကျွတ်တုံဖြူလို့ကျွတ်တုံမီလို့ဒီလိုမပြောသည်ကျွတ်တုံဟောဆံမို့အဲ့အမျိုးတွေဒီကစားကြတော့ဒီပတိယတော့ဦးနေပေါ့ထောက်ထားတဲ့ဘုအချင်းလို့ခါတဲ့အပြင်းတွေပေါ့အဲ့တော့ကြင်ချီတို့
ဟုတ်ကဲ့ဒီမုံညင်းကျင်ပါဆရာနော်
ဟုတ်ပါတယ်မဟုတ်အဲ့လိုတွေစားတဲ့အခါကျလို့ရှင်တော့ဒီဒီဘုအချင်းကြီးတဲ့ပတိယလေးတွေစဉ်းစားမှုရှိပါ
ဟုတ်ကဲ့ဆရာရင်အခုလို့ဒီအစားအသောက်စားပေးတာပြင်ပေါ့နော်တကယ်လို့များမိုက်ခရိုဘိုင်ယိုမ်စေဒီနည်းသွားတယ်ဆိုတော့အထောက်ထားတယ်ရှိရင်ပြန်ဖြည့်ပေးနိုင်တဲ့အနေထားရောကုသမှုပါရှိလားဆရာ
ကုသမှုတွေနည်းလာဆိုတော့သူတေသနာလို့အဲ့ဒီရှိပါပြီ။ဒါမှမဟုတ်လည်းအခုသုခနာအဖြစ်ထဲကနေပြီးတော့ကျွန်တော်တို့လက်ခံထားတဲ့အားဖြင့်တစ်ချက်ကဥပမာဖြင့်ဝင်သွားတယ်။ဝင်သွားတဲ့အခါကျလို့ရှိရင်အခုအဲ့လို probiotic လို့ခေါ်တယ်ပေါ့နော်။အဲ့ဒါ bacillus တွေပါတယ်။ bacillus မှာတက်လိုက်။အဲ့ bacillus မှာပါလဲဆိုတော့အဲ့ဒါ bacillus ခေါ်တဲ့လူအသေးကြီးတဲ့ပတိရရတဲ့။အဲ့လေးချက်လိုက်တဲ့အခါကျလို့ရှိရင်သူကယောဂဖြစ်စီတဲ့ဝင်ရှောစီတဲ့ပေါ်မှာဒီအစာအစာတွေကိုတွန်းနေပေါ့လူပြီးတော့စားလိုက်စားလိုက်တဲ့အခါကျတော့ဝင်ရောကတက်တာစီလို့ဆိုတယ်ဒါကြောင့်မခုလို့စေကျွန်တော်လက်ခံထားတဲ့ကုသမှုတုံးမှာဒီလိုဝင်သွားတဲ့အခါမျိုးမှာဆက်လို့ချင်းဘာလို့ flow ကိုပြီးတယ်ဒါကတော့လက်ခံထားတဲ့အားမျိုးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မိုက်ခရိုဘိုင်ယိုမ်လို့ခေါ်တဲ့အစာအိမ်နဲ့ဥလန်းကျမနေထိုင်တဲ့လူကျမကြီးအထောက်အကူပြုပုံမော်ရဲအကြောင်းကိုဝင်းမင်းကအထွေထွေဆေးကုသမှုသမာရကြီးဒေါက်တာမင်းစိုးဦးကိုမင်းမြန်တင်ပြသွားတာပါ PO မြန်မာပိုင်းကနေကြာရပင်းနဲ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်ပါလာမယ့်ဧပြီလ3ရက်ကနေစက်တင်ဘာလကုန်အထိဖြစ်တဲ့2018-2019ဘဏ္ဍာနှစ်ပထမ6လပိုင်းအတွက် NDI အစိုးရကအမျိုးသားစီမံကိန်းဥပဒေမူကြမ်းကိုထုတ်ပြန်ထားပါတယ်ဒီအကြောင်းဦးအောင်ခင်းကသုံးသပ်ပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ဂျမစီဝါရီတုတ်တက်ဖို့နေခွေးနေတာနဲ့ပတ်သက်ပြီးပြည်တွင်းမှာမချိမနှဖြစ်နေကြပေမဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကတော့ဒီလကုန်မှာပြီးဆုံးမဲ့ဗန္ဒယင်းနှစ်မှာစီဝါရီ800,000နီးပါးတုတ်တက်လာမယ်လို့ကမ္မန်းထားပါတယ်လေယာထွက်ကုန်တွေဈေးကောင်းလာရရဲ့အထည်ချုပ်လုပ်ငန်းကိုကုန်ထုတ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတိုးပွားလာရရဲ့ကြောင့်စီဝါရီတုတ်တက်လာမယ်လို့ဆိုပါတယ်
အခြားအရှာနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်မှာအလုံသမားကတက်တန်နေတာသေးတာကိုအခွင့်အရေးယူပြီးကုန်တုတ်လုပ်မှုတိုးပွားအောင်လုပ်ရမယ်လို့ဆိုပါတယ်။ NLD အစိုးရကလည်းရှေ့လဇန်းကနေစက်တင်ဘာလကုန်အထိဖြစ်တဲ့6လအမျိုးသားစီမံကိန်းဥပဒေကိုဇန်နဝါရီလကပြဋ္ဌာန်းပါတယ်။6လစီမံကိန်းရည်ရွယ်ချက်ကစုစုပေါင်းပြည်တွင်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုကို2017ဘန်တာနှစ်ဈေးနှုန်းအရခုနှစ်ဒသမ2ရာခိုင်နှုန်းတိုးတက်ဖို့ဖြစ်တယ်လို့ဆိုပါတယ်2017ဘန်တာနှစ်ရဲ့ GDP တဲ့2ရာခိုင်နှုန်းကျော်တိုးပွားမယ်လို့ခန့်မှန်းတဲ့သဘောဖြစ်ပါတယ်လွန်ခဲ့တဲ့ဘန်တာနှစ်ပထမ6လပိုင်းနဲ့စာရင်စီးပွားရေးကဏ္ဍအလုံးနဲ့တိုင်းနယ်ပြည်နယ်အလုံးမှာအနည်းနဲ့အများတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်
တစ်တော့တန်းကားအပါဝင်လေယာကန္တာကြီးမှာမနစ်ကတိုးတက်မှုနှုန်း100ရာခိုင်နှုန်းတောင်မရှိခဲ့ပေမဲ့ဒီနှစ်မှာ 3.5 ရာခိုင်နှုန်းအထိတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်လေယာလုပ်ငန်းနဲ့အတံမွေးဝမ်းကြောင်းနဲ့မိသားစု5သန်းနီးပါးရှိတာမို့ဒီကန္တာတိုးတက်လာမယ်ဆိုရင်ကျေးလက်လူနေမှုဘဝကိုအများကြီးအထောက်အကူပြုနိုင်ပါတယ်စက်မှုလက်မှုစွမ်းအင်ဆောက်လုပ်ရေးဆက်သွယ်ရေးငွေရေးကြေးရေးစတဲ့ကန္တာအသီးသီးမှာ900ခိုင်နှုန်းကျော်တိုးပွားလိမ့်မယ်လို့မျှော်မှန်းထားပါတယ်။ပူဆောင်ရေးနဲ့ကုန်သွယ်ရေးမှာတော့900ခိုင်နှုန်းကျော်တိုးတက်မယ်လို့ဆိုပါတယ်။တိစစ်တာအားကဏ္ဍမှာ700ခိုင်နှုန်းတိုးပွားဖို့ဥတီထားတာမို့အများဆုံးဖြစ်နေပါတယ်။တည်တော်ကဏ္ဍမှာတော့ထုတ်လုပ်မှု3400ခိုင်နှုန်းလျှော့ချဖို့စီစဉ်ထားပါတယ
်။လူမှုစီးပွားရေးအခြေအနေမြင့်တင်ဖို့ကြိုးစားရမှာတာဝန်အပြည့်အဝထမ်းဆောင်နိုင်တဲ့အစိုးရရှိဖို့လိုပါတယ်။နောက်ပြီးတော့ကောင်းရောင်းကောင်းဝယ်လုပ်နိုင်မှုတရားဥပဒေစိုးမိုးမှုအဂတိနေပါမှုသတင်းလွတ်လပ်မှုနိုင်ငံသားတွေပညာရေးမြင့်မားမှုစတာတွေလိုအပ်တယ်လို့မနစ်ကထုတ်ဝေတဲ့ positive peace report မှာဖော်ပြပါတယ်ဒီလိုအပ်ချက်တွေရှိတဲ့အတိုင်းအတာကိုလိုက်ပြီး163နိုင်ငံကို Institute of Economics and Peace ကအကဲဖြတ်ရမှာမြန်မာကအဆင့်136မှာရောက်ရှိနေပါတယ်အာဆီယံနိုင်ငံဆယ်နိုင်ငံမှာမြန်မာဟာတိုးတက်ဖွံ့ဖြိုးမှုအလားအလာအနည်းဆုံးဖြစ်နေပါတယ်မြန်မာအင်းနီးကျွန်းတွေဖြစ်တဲ့ကမ္ဘောဒီးယားဘင်္ဂလားဒေ့ရှ်နဲ့လာအိုဟာမြန်မာတဲ့သားနေတာတွေ့ရပါတယ်စင်ကာပူနဲ့မလေးရှားကတော့အပေါ်ပိုင်းမှာရှိနေပါတယ
် NLD အရက်သားအစိုးရရဲ့6လစီမံကိန်းအောင်မြင်မှုအတွက်အစိုးရတာဝန်တွေကိုအပြည့်အဝထမ်းဆောင်နိုင်သလားဆိုတာကိုပထမဆုံးစမ်းစစ်ဖို့လိုပါတယ်မြန်မာအစိုးရဟာစီအစိုးရနဲ့အရသာအစိုးရကိုပူးတွဲထားတဲ့ညွန်ပေါင်းအစိုးရလို့ဖြစ်နေပါတယ်။အရေးကြီးတဲ့ဌာနတွေဖြစ်တဲ့ပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်ရဲ့ပိုင်နယ်ထဲမှာဖြစ်တဲ့အတွက် NLD အစိုးရဩဇာမလွှမ်းမိုးနိုင်တဲ့အစိုးရဌာနတွေဖြစ်နေပါတယ်။ NLD ကြီးစိုးတဲ့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေကိုပြည်ထရေးဝန်ကြီးဌာနကအကောင့်ထဲမဖော်ဘူးဆိုရင် NLD အစိုးရဘာမှမတတ်နိုင်ပါဘူး။အကောင့်ထဲမပေါ်နိုင်တဲ့ဥပဒေဟာအသုံးမကျတဲ့ဥပဒေဖြစ်ပါတယ် NLD အကြံပေးရှိနေဥက္ကိုနီလုံးကြံတက်ပြက်ခံရတဲ့အမှုကိုပြည်ထရေးဌာနကဝေးလေကြောင်ပတ်လှုပ်ထားတာတစ်နှစ်ကျော်လာပါပြီ
ဒေါ်စားစုကြည်ခေါင်းဆောင်နဲ့ NLD ပါတီရွေးကောက်ပွဲမှာအနိုင်ရကြီးအစိုးရဖွဲ့တဲ့အခါမှာပြည်တွင်းပြည်ပကအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့အရသာအစိုးရမှန်သမျှကိုတာဝန်အပြည့်အဝမထမ်းဆောင်နိုင်အောင်အခြေခံဥပဒေကချုပ်ချယ်ကန့်သတ်ထားတာကိုတော့မေ့နေကြဖို့ရပါတယ်။တာဝန်ဝတရားကိုအပြည့်အဝမထမ်းဆောင်နိုင်တဲ့အစိုးရကိုမတန်ဆွမ်းတဲ့အစိုးရ lame duck government လို့နိုင်ငံခြားမှာခေါ်လို့ရှိပါတယ်။အစိုးရကငြိမ်းချမ်းရေးဆွေးနွေးပွဲလုပ်နေတော့အစိုးရတပ်ကထိုးစစ်ဆင်းနေတာကိုဥသိမ်းစင်ခေတ်ကလည်းဘာမှမတတ်နိုင်ပါဘူး။ဝင်ကြီးဌာနလက်အောက်ခံစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုအသာအကောင့်ဆိုပြီးတိစံသရင်လုပ်ပြီးအစိုးရဘတ်ဂျက်ထဲမှာမထည့်တဲ့အကျင့်ဟာဦးသိန်းစိန်အစိုးရလက်ထက်2023ဘန်ဒာနှစ်ကတည်းကရှိခဲ့တာပါမလို့အပ်တဲ့တိစံသရင်3000ကျော်ကိုပိတ်ပင်လိုက်ပြီးမှ6000ကျော်ဆက်လက်တည်ရှိနေစေဖြစ်ပါတယ်ဒီတိစံသရင်တွေကိုနိုင်ငံတော်ဘန်ဒာထဲထည့်ဖို့ပြည်သူ့လွှတ်တော်ကမနစ်ကဆုံးဖြတ်ပါတယ်ဝန်ကြီးဌာနတို့ရဲ့တိစားငွေစည်းရင်းကိုတဖြည်းဖြည်းလျှော့ချမယ်လို့စီမံကိန်းနဲ့ဗန္ဒရေးဝန်ကြီးဦးကျော်ဝင်းကပြောဆိုထားပြီးမှအကောင့်ထဲမပေါ်သေးဘူးလို့လွန်မ26ရက်နေ့တုန်း 11 News မှာဖော်ပြထားပါတယ်ခင်ဗျာ
။ဝ
အောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ကြာတာပြင်းနဲ့ညဖက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာကဏ္ဍပါ PNY ဒေါ်တာတွေကတင်ဆက်ထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ဘုံဘီတက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာနေ့နဲ့အဆင်ပြေခဲ့ပြီလို့နေတိုင်းကွန်ရှင်ဘက်ကပြောပေမဲ့ဘုံဘီတက်ပါတီဘက်ကတရားဝင်အကြောင်းကြားလာတာမရှိသေးပါဘူးTNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမျိုးပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေတယ်ဆိုတာနဲ့မွန်ပြည်သက်ပါတီနဲ့မွန်အမျိုးသားကိုစားပြုပါတီပေါ်ထွန်ရေးအကောင့်ထဲပေါ်နေတဲ့22ဦးအဖွဲ့တို့တွဲဆောင်ဆွေးနွေးတဲ့အခြေအနေတွေအကြောင်းကိုကြားသားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကလူဦးရေကန့်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးအစဉ်ပြေအောင်ညှိနှိုင်းပေးလိုက်ပြီးလို့ငြိမ်းချမ်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကနိုင်ငံပိုင်တည်င်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့လူထုတွေ့ဆုံပွဲကိစ္စအစဉ်ပြေသွားပြီဆိုတဲ့အကြောင်းကိုအစိုးရကနေတရားဝင်အကြောင်းကြားတာမရှိသေးဘူးလို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကဆိုပါတယ်မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်အောင်မငင်းအနေနဲ့ကတော့အစိုးရကနေတရားဝင်စာမထွက်ရင်တပ်မတော်နဲ့ပြဿနာဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်။မွန်ပြည်သက်ပါတီဟာမတရားအတင်းဆက်တွယ်မှုပုံမှန်ဆက်ခွန်မြင်းဆောင်တက်ကနေပယ်ဖျက်ခံထားရပြီးအကြမ်းဖက်အဖွဲ့အစည်းမဟုတ်တော့တဲ့အတွက်မိမိတို့တပ်တည်နေရာမှာလူထုတွေ့ဆုံပွဲလုပ်ခွင့်ရှိတယ်လို့တပ် area ပြင်ပမှာလုပ်မယ်ဆိုရင်တော့ခွင့်ပြုချက်လိုအပ်မှာဖြစ်တယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှူးဖက်ဝင်မင်းစရာဦးကပြောပါတယ်ပြီးခဲ့တဲ့မတ်လဒုတိယပတ်မှာမွန်ပြည်သက်ပါတီကနေလူထုတွေ့ဆုံပွဲလှုပ်ဆောင်မှုစီစဉ်ရမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေလူဦးရေ30ထက်မပိုစေဖို့အတိပေးပြောကြားလာတဲ့အတွက်တွေ့ဆုံပွဲအစီအစဉ်တွေရပ်ဆိုင်ထားရပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘလူမြို့နယ်ထဲမှာတန်းပလောင် TNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တို့ကြားတိုက်ပွဲဖြစ်ပွားနေတာကြောင့်နမ်ဘလူမြို့ပေါ်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်400ကျော်ဟာနေရမပြောင်းနိုင်သေးပဲရှိနေပါတယ်။ TNL တပ်ဖွဲ့နဲ့ RCS တို့ဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကတည်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။လက်ရှိမှာတော့နမ်ဘလူမြို့နယ်4မိုင်လောက်ဝေးတဲ့မန်ဆန်ဘုံကြီးကျောင်းမှာရှင်ပြုပွဲကျင်းပဖို့စီစဉ်နေတာကြောင့်စစ်ဘေးရှောင်300လောက်ကိုနမ်ဘလူမြို့ပို့ဖယုံကျောင်းကိုပြောင်းရွှေ့ထားတယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီဆိုင်းပန်းညာကပြောပါရယ်လက်ရှိအချိန်ထိ TNL တပ်ဖွဲ့နဲ့ RCS တို့ကြားစီရေးတင်းမမှုတွေရှိနေတဲ့ကြောင့်စစ်ဘေးရှောင်တွေဟာနေရမပြောင်းရဲကြလေးဘူးလို့လည်းဆိုင်းပန်းညာကပြောပါရယ်နမ်ဘလူမြို့နယ်မှာတာမကကြောင်းမဲနဲ့နန်းဆန်ကျားမှာလည်းနှူးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါရယ်
မင်္ဂလာဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းနဲ့ရွာတော်ခရိုင်ကရခိုင်မျိုးနွယ်စုဝင်အိမ်ထောင်စု50ကျော်မိသားစုဝင်166ဦးတို့ဟာမကြာသေးမီရက်ပိုင်းအတွင်းကရခိုင်ပြည်နယ်မောင်တော်မြို့နယ်မှာလာရောက်ခိုလုံခဲ့ကြပါတယ်သူတို့တွေဟာမတ်လ5ရက်နေ့နဲ့6ရက်နေ့တွင်မှာရခိုင်ပြည်နယ်မောင်တော်မြို့နယ်အောင်တပြည်သူ့ပန္နကမြို့တိုင်းသားရွာနဲ့တက်သုံးနာခွဆုံကြီးရွာတွင်မှာလာရောက်ခိုလုံခဲ့ကြတာပါအခုပြောင်းရွှေ့လာသူတွေကိုပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ခမောင်းဆက်ရွာအခြေစိုက်ဗျူဟာမူးနဲ့အနောက်ဖက်နယ်စပ်ဒေသပြည်လဲထူထောင်ရေးအထောက်အကူပြုကော်မတီ CRR တို့ကဆန်နဲ့အစားအသောက်တွေရယူကူညီထားတယ်လို့အကူအညီပေးနေသူတူဖြစ်တဲ့ဒေသခံကိုကျော်ဝင်းကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသရွာတော်ခရိုင်ခခရာဆိုရီနဲ့ရင်ဂါမာဒီခရိုင်တွေမှာအလောက်ကန်ရှားပါပြီးစောက်ဝင်နေရဲ့အခက်ခဲကြောင့်အရင်ကလည်းမြန်မာနိုင်ငံဘက်ကမိသားစုအလိုက်ပြောင်းရွှေ့မှုရှိခဲ့ပါတယ်
တိုင်းဒါလက်နက်ကဖွဲ့နှပွဲဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ကရင်မျိုးရာစီယုကန်ယူတို့ပဋိပက္ခတွေကိုဖြည့်ရှင်းဖို့ဖျားသုံးစုမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မလ23ရက်နေ့ကတွေ့ဆုံမှုတွင်နှစ်ဖက်စည်းရေးအရှိန်ရှင်းရှားဖို့နဲ့အောက်ခြေစိတ်ကိုပြန်လဲချပြဖို့တစ်ဖက်ကိုယ်စားလှယ်ခေါင်းဆောင်တွေသဘောတူညီခဲ့ရတယ်လို့မွန်ပြည်ပါတီသဘောခရံဥက္ကဋ္ဌနိုင်ညံသွန်းကပြောပါရယ် Bigger Favorite and Nasa Layene Runga, Mumita Party, Puhu, Wonjan Dita, Ji Chang Brabama, Tiko Lunan, Kian Yuta Marshal Lelka, Tayin Sachal Tapone, Mumita Party, Puhu Lunjo Yuta Poyloja, see it is a mood if you walk at the loo, Tila Sambaima, Tanenda Ida, Yi Mune, unless the Kanjiwa, Shibama, Pika Mood if you walk about it. A cool on the Patriso, Swinu Pisharaha, Kamonjang, Kian Yu, Wimule, Ogota, So Mong Shuiga, Piovare.
ကြရပြည်နယ်မှာတံရောကနေတင်းစီထားတဲ့မြေဧကနေရာကျော်တက်ဆိုင်ရာတောင်တူတွေစီပြန်လဲဆွတ်လွတ်ခဲ့ပါတယ်။လွယ်ကော်မြို့အခြေဆိုင်အမှတ်290ချေလင်တက်ရင်ကမြေဧကတရား96လေးနဲ့အမှတ်9တံရောစစ်ဆေးရုံက3ဧက24ပေါင်း236ကိုပြန်လဲစစ်ဆေးရေးကော်မတီရဲ့2019ခုနှစ်ဩဂတ်လ16ရက်နေ့နဲ့ဆွဲပါစာအမှတ်နဲ့နိုင်ငံတော်စီမံခန့်ခွဲပိုင်ခွင့်ရှိတဲ့မြေအဖြစ်သတ်မှတ်ပြီးပြန်လဲဆွတ်လွ ဒီနေ့ဝန်ကြီးချုပ်ဦးအယ်ဖောင်းရှိုးကပြောပါတယ်ပြလဲဆလုံးမြေတွေကိုတက်ဆိုင်ရာတောင်တူတွေစီယာယီလောက်ပိုင်းသွင်ပုံစံသုံးထုတ်ပေးခြင်းနဲ့မြေထားဘူဒာယုံမြေအတွင်းမှာပါတယ်တောင်တူတွေကိုတော့ရော့ကျင်းငွေပေးအပ်တဲ့အခမ်းအနားကိုမတ်လ၁၇ရက်နေ့ကလွယ်ကော်မြုပ်ပြီးနဲ့ခမ်းမှာမှာကျင်းပတွေ့လုပ်ခဲ့ပါတယ်။
အခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မကြာသေးခင်ကအန်ဂျီရဲ့အပြည့်ရဲ့လက်မှတ်ရေးထိုးခဲ့တဲ့မွန်ပြည်သက်ပါတီနဲ့မွန်မျိုးသားကိုစားပြုပါတီပေါ်ထွန်းရေးအကောင့်ထဲပေါ်နေတဲ့၂၁ဦးအဖွဲ့ထိန်းသိမ်းကြီးကြပ်တဲ့၁၉ကော်မတီတို့တွဲဆုံဆွေးနွေးခဲ့ကြပါတယ်။မွန်မျိုးသားကိုစားပြုပါတီပေါ်ထွန်းရေးအတွက်ပူးပေါင်းဆောင်ရွက်ရမယ့်အခြေအနေကိုဆွေးနွေးခဲ့တယ်လို
ပြောပါရယ်။မြေစနိုင်ကနေစူးစီးတင်ဆက်ထားပါရယ်။
မော်မျိုးသားကိုစားပြုပါတီတခုဖွဲ့စည်းဖော်ဆောင်နိုင်ဖို့အတွက်ဇူပါပါတီပေါ်ထွန်းလာရေးအကောင့်ထက်ပေါ်နေတဲ့23ဦးအဖွဲ့ထိမ့်သိမ့်ကြီးကြတဲ့16ဦးကော်မတီနဲ့မွန်ပြည်တစ်ပါတီထိပ်ပိုင်းကောင်ဆောင်တို့ဟာမတ်လ12ရက်နေ့ကမော်လမြိုရှိအောက်ပကိုဖုံးကြီးကျောင်းမှာတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုမော်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထက်ပေါ်နေတဲ့23ဦးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတောက်တန်အောင်နိုင်ဦးကအခုလိုရှင်းပြပါတယ
်။ကျွန်တော်တို့မြန်မာနိုင်ငံရဲ့အခွင့်အရေးမှာဖြစ်နေတဲ့ပြဿနာတွေအားဖြင့်ဒီမွန်ဂိုသားကြီးရုပ်ကြီးဆက်ကိုကျွန်တော်ပုံပေါ်မဲ့ဒီမွန်ကိုသားကြီးပါပြီးဆိုတာအရေးမှာတကယ်တွေ့နေရတဲ့အခက်အခဲတွေကဘယ်လိုပုံစံမျိုးနဲ့ကျွန်တော်ဝမ်းကိုဖြည့်ရှင်းကြမှာလဲဘယ်လိုပုံစံမျိုးနဲ့ကျွန်တော်နားလည်ဖို့တွေရယူပြီးတော့အစ်နားလည်ပြီးတော့စွစွစည်းနဲ့စွစည်းပြီးတော့ပေါ်ထွန်းလာတဲ့မြန်မာကိုသားကြီးပါတဲ့အရတွေ့ဖို့ဒီပေါင်းဆောင်ရကြမယ်ဆိုတဲ့ကိစ္စရတယ်အကုန်လုံးပါ
ပြီးခဲ့တဲ့ဇန်နဝါရီလ13နဲ့14ရက်နေ့မှာကျင်းပပြုလုပ်ခဲ့တဲ့မွန်နိုင်ငံရဲ့ညီလာခံကနေမွန်မျိုးသားကိုစားပြုပါတီပေါ်ထွန်းလာရေးအကောင့်ထဲပေါ်တဲ့22ဦးအဖွဲ့ကိုဖွဲ့စည်းခဲ့ပြီးပါတီကို6လအတွင်းဖွဲ့စည်းဖော်ဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်။မွန်ပြည်တစ်ပါတီကတော့22ဦးအဖွဲ့ကပြောဆိုဆွေးနွေးထားမှုတွေကိုပါတီတွင်ပြန်လည်ဆွေးနွေးသွားမယ်လို့မွန်ပြည်တစ်ပါတီပြည်တွင်းရဲရာတာဝန်ခံနိုင်ဝင်းလှကပြောပါတယ
်။သူတို့ပါပြောတော့လဲပေါ့လေကျွန်တော်တို့နားဆောင်တာသူတို့ကတော့သူတို့ကိုကျွန်တော်တို့ဘက်ကတော်တော်စိတ်မပြေမလဲပေါ့တကယ်ဒီတော့ပါသူတို့ပါတီကသူတို့ဘယ်လိုသဘောထားတယ်လဲကျွန်တော်တို့ပြန်ပြီးတော့သူတို့ရော
မော်မီတက်ပါတီအနေနဲ့မော်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုဘောထွင်းရေးဖော်ဆောင်နေတဲ့ကိစ္စ22ဦးအဖွဲ့ဖွဲ့စည်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးအတိအမှတ်ပြုတာမပြုတာလက်ခံတာမခံတာဆိုတဲ့သဘောထားသဆုံးတရားထုတ်ပြန်ထားတာမရှိသေးပါဘူး။မော်မျိုးသားကိုစားပြုနိုင်ငံရေးပါတီဘောထွင်းရေးကောင်းတဲ့ဖော်နေတဲ့22ဦးအဖွဲ့ဟာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မော်မျိုးသားပါတီတို့နဲ့လည်းတွဲဆောင်ဆွေးနွေးဖို့စီစဉ်နေပေမဲ့မွန်နှပ်ပါတီဘက်ကလက်ခံတွေ့ဆုံချင်းမရှိသေးပါဘူး။မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတခုကို22ဦးအဖွဲ့က6လအတွင်းခေါင်းထဲပေါ်ဖွဲ့စည်းသွားမှာဖြစ်ပြီး6လပြည့်တဲ့အခါမှာညီလက်ခံတရကျင်းပပြီးတော့မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီကိုအတီးပြုတ်သွားမယ်လို့ထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့2019ကျောင်းရဲ့ဥပဒေမူကြမ်းကိုပြင်ဆင်ပေးရတဲ့ကျောင်းရဲ့ဥပဒေပြဋ္ဌာန်းအတည်ပြုဖို့တန်းကြာနေတဲ့အတွက်နင်းနာမှုဆုံးရှုံးမှုတွေရှိနေတာကြောင့်ကချင်ဒေသခံတွေကလည်းဖေဖော်ဝါရီလကုန်ပိုင်းမှာမြစ်နားမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင်းတွေကိုအမိကနေစူးစီးထားပြီးနိုင်ငံရေးကနေတင်ဆက်ပေးထားပါတယ်
။နစ်နာမှုဆုံးရှုံးမှုများရှိနေတဲ့ကြောင့်ကျောင်းမြဥပဒေအမြန်ပြဋ္ဌာန်းဖို့လိုအပ်တယ်လို့လူသူဆန္ဒပြပွဲဦးဆောင်သူကချင်မြို့သားကွန်ဂရက် KNC ပါတီဥက္ကဋ္ဌဒေါက်တာအန်ကွန်လကပြောပါတယ်။
နံပါတ်1အချက်ကကျွန်တော်တို့အကြီးစားလောက်ွက်ကိုပြန်လဲပေါ်ဆောင်မှုတို့ကြိုးစားလာတယ်အဲနောက်တစ်ချက်ကကျွန်တော်တို့တကယ်တဘောပေါင်းခြင်းဆိုင်ရာတကယ်ထိခိုက်နေတဲ့ဆိုင်ရဲအကြီးကြီးတွေတုံဆွဲတာကိုတို့မရက်ဘူးအဲအဲ့ဒီနှစ်ချက်ကအဓိကပဲကျွန်တော်တို့ဒီတောင်းမြဲဥပဒေကအရန်ကြံ့ကြတယ်ကြံ့ကြတဲ့အခါကျတော့အခုဥပဒေမဲ့ထင်ရမြင်ရလုပ်နေတယ်အခုလောက်ွက်တချို့ကပြီးနေပြီဒါပေမဲ့အဲ့ဒါကိုဆက်ပြီးတော့မှနားလည်မှုနဲ့ဆက်တူးဆွားတယ်တူးဆွားတဲ့အခါကျတော့ကျွန်တော်တို့မှတရားဝင်နိုင်ကြတော့အခွန်မရဘူးအဲဒီနောက်တစ်ခါရေပစိလုပ်တာတွေရန်များလာတယ်အလေးလွင့်များဥပဒေမဲ့လောက်ွက်တွေများအဲ့ဒါတွေထိန်းချုပ်ဖို့လည်းလိုတယ်ဆိုတော့ဥပဒေအမြန်ပြဋ္ဌာန်းဖို့လည်းကျွန်တော်တို့ကတောင်းဆိုခြင်းနဲ့
2019ခုနှစ်ကြမ်းမြင့်ရတနာဥပဒေမူကြမ်းဟာလူလူစုရဲ့အကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေသာဖြစ်နေတာကြောင့်ပြည်သူများနဲ့နိုင်ငံအကျိုးစီးပွားကိုဖော်ဆောင်တဲ့ဥပဒေဖြစ်သောအစိုးရအနေနဲ့ပြောင်းလဲပေးဖို့အခုလိုမျိုးဆန္ဒဖော်ထုတ်ရတာဖြစ်တယ်လို့လူစုဆန္ဒပြပွဲကိုဥဆောင်သူတွေကပြောပါတယ်အကြီးစားလွတ်ွက်ကိုဧက50သိတမသာပြီး10နှစ်သိလွတ်ပိုင်ခွင့်ပေးဖို့ဥပဒေကြမ်းထဲမှာဖော်ပြထားတာဟာလူလူစုကအကျိုးရှိစေပြီးဒေသခံတွေသက်နှစ်နာစေတာကြောင့်ဒေသခံတွေလည်းလွတ်ပိုင်ခွင့်ရှိတဲ့လို့ဒေတာကဥကင်စားစာရိုင်းကပြောပါတယ
်ကျွန်တော်ရှင်ပြည်ရဲ့ဒီစုစီရောက်ကျောင်းမြတ်ရရှိတာကျွန်တော်ကရှင်ပြည်ရဲ့ရှင်လူမျိုးရဲ့ကျောင်းမြတ်ရရှိတဲ့ဒါကျွန်တော်ပိုင်ရမယ်ကျွန်တော်လောပတ်သူရှိရမယ
်ဆန္ဒထုတ်ပေါ်ဝဲမှာကချင်နိုင်ငံရေးပါတီကလူတွေကချင်လူမှုဖွဲ့စည်းတွေကချင်ဥပဒေပညာရှင်တွေကျောင်းမြတ်ရတနာလုပ်ငန်းရှင်တွေနဲ့ဒေတာကလူစုစုစုပေါင်းဥယျာဉ်300ခန့်လမ်းလျှောက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်
ဒရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီလူထုတွေ့ဆုံပွဲကျင်းပရေးမှာတမတော်ကနေလူရေကန်တက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးညှိနှိုင်းအစဉ်ပြေခဲ့ပြီလို့ငင်းချမ်းရေးကော်မရှင်ဘက်ကပြောပေမဲ့တရားဝင်ကြောင်းကြားလာတာမရှိသေးဘူးလို့မွန်ပြည်သက်ပါတီဘက်ကပြောပါတယ်။တအန်းပလောင် TNLA တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်တူမြို့ပေါ်ကိုစစ်ဘေးရှောင်400ကျော်တိမ်းရှောင်ရောက်ရှိနေပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ပြည်နိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့အပတ်စဉ်တန်ရင်သတင်းတွေကိုကြားခဲ့ရတာပါရှင်။ VOA ကနေခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းတိုမီတာ3058တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါ။ခုတော့ကြာနေသေးတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင
်အမေရိကန်ရွေးကောက်ပွဲကိုဂျောင်းဝင်စစ်ပတ်ခဲ့တယ်လို့ဆွဆွဲထားတဲ့ရုရှားစိုက်ဘာတက်ခတ်သူတွေကိုပြစ်မှတ်ထားတန်ခတ်သွားမယ့်အစီအစဉ်ကိုအမေရိကန်ကကြီးညာလိုက်ပါတယ်အမေရိကန်ဗန်ဒိုင်းဝန်ကြီးဌာနကတန်ခတ်အရေးယူဖို့ကြီးညာလိုက်သူတွေထဲမှာတော့2016သမရရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကအရေးယူဖို့ကြီးညာထားတဲ့ရုရှား13ယောက်လည်းပါဝင်ပါတယ်ရုရှားတရှိအောင်တယောက်ကိုဗြိတိန်နိုင်ငံမှာအစစ်ခတ်လုပ်ချက်မှုကြိုးပမ်းမှုတွေဗြိတိန်နိုင်ငံသားမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားအပေါ်ပြစ်တင်ပြောဆိုလိုက်ကြပါတယ်။ဒုတိယဝါစစ်နောက်ပိုင်းဥရောပမှာပထမဆုံးချေအာယုံကျော်ထိခိုက်စေတဲ့ဓာတ်ရုပ်စိတ်သုံးတက်ခတ်မှုဖြစ်နေလဲပြောဆိုခဲ့ကြတာပါ။တက်ခတ်မှုမှာရုရှားရဲ့ပတ်သက်မှုဟာရှင်းပြစရာမလိုတဲ့လုပ်ရဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအင်မန်နျူရယ်မက်ခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်တို့ပူးတွဲထောက်ပြတဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။စီရဲနိုင်ငံမျိုးတော်နေသဘုံနဲ့ထိ ंछ ုပ်ထားရနောက်ဆုံးနယ်မျိုးကိုအစိုးရတပ်တွေဆက်လက်ထိုးပေါက်နေခြင်းပါပဲဝန်ရံပိတ်ဆို့ခံထားရတဲ့ဂူတာရှိပိုင်းရက်ကပြည်မိနေသူရသားထောင်မများစွာဒီကနေ့ပဲထွက်ပြေးလာခဲ့တဲ့အကြောင်းစီရဲလူခွင့်လုံးစောင့်ကြည့်လို့ရှာမှုဖွဲ့ကပြောဆိုခဲ့ပါတယ်သဘုံနဲ့ထိ ंछ ုပ်ထားတဲ့နောက်ဆုံးနယ်မျိုးကိုပြန်လည်သိမ်းပိုက်နိုင်မှုအစိုးရတပ်တွေပြီးခဲ့တဲ့လမှာစတင်ထိုးစစ်ဆင်ခဲ့ခြင်းကဆက်လို့ပြည်မိနေသူတွေအများဆုံးထွက်ပြေးလာတာဖြစ်ကြောင်းလည်းလူခွင့်ရေးဖွဲ့ကပြောဆိုထားပါSorry အရှိဆံမင်းသားမိုဟာမက်ဘင်ဆယ်မင်ဟာအီရန်နိုင်ငံအုပ်ချုပ်ကိုနာဇီအာဏာရှင်ဟစ်တလာနဲ့ခိုင်နိုင်ပြောဆိုလိုက်ပါတယ်။ UN နျူကလ িয়ার နဲ့ထုတ်လို့ရင် Sorry ကလည်းအမြန်ဆုံးတိဆောက်သွားမယ်အကြောင်းအမေရိကန်ရုပ်သံ CBS CBC နဲ့မင်းမြန်ကမ်းမှာပြောဆိုခဲ့တာပါ။ UN နိုင်ငံအုပ်ချုပ်အလီခါမေနီယာဂျာမနီနိုင်ငံမှာတစ်ချိန်လုံးကဟစ်တလာတကူထွက်လာတာမျိုးနဲ့တူနေတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ
်။တရင်ချင်းချက်ကိုကောင်းလင်းကကြင်ညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မှုကမတင်ကြီးထိုက်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volar ရိတ်ဖြစ်ပါတယ် View American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းတိုမီတာ32 kHz 933 လိုင်းတိုမီတာ40 kHz 980လိုင်းတိုမီတာ48 kHz 6350နဲ့လိုင်းလာမီတာ190 kHz 1905တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington. Welcome.